Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အောက်တိုဘာလ17ရက်ကြာသပတေးနေ့မနက်ပိုင်း6နာရီကနေ9နာရီခန့် VOA မြန်မာပိုင်းရုပ်သံအစီအစဉ်လေးကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုဆက်လောင်းကလည်းဖမ်းယူကြည့်ရှုနိုင်လို့ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
အော်တိုဘာ9ရက် Israel တိုက်ခိုက်မှုစီစဉ်ညွှန်ကြားသူ Hamas ခေါင်းဆောင်ယာယာစင်ဝါတည်ဆုံကြောင်း Israel ကအတည်ပြုပါတယ်ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာနဲ့45ဦးကိုဘင်္ဂလားဒေ့ရှ်အထူးတရားရုံးကဖမ်းဝန်းလန်းထုတ်ပြန်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုရင်းညာ4000ကျော်ထပ်ဝင်လာတဲ့အတွက်စိုးရိမ်မိကြောင်းဘင်္ဂလားဒေ့ရှ်ကပြောပါတယ
်။အဲ့လိုသတင်းတွေပြီးမှတော့အခြေထူးထေသတ်တက်ကတိုက်ပွဲသတင်းရင်းနှီးနယ်မှာရေးကြီးခဲ့တာကြောင့်ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်သတင်းဆောင်ပါတွေကိုလည်းတင်ပြပါမယ်။နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ပြတဲ့အခါမှာတော့အမေရိကန်တပ်ပြတ်ရွေးကောက်ပွဲဆက်ဆက်အကြောင်းအရာတွေနဲ့ကားစားဒုက္ခသည်တွေရင်ဆိုင်နေကြရတဲ့အခက်အခဲတွေကိုရှုစားကြရမှာပါ။ပတ်စဉ်အစီအစဉ်မှာတော့ဥအောင်ခင်ရဲ့မြမရေးတုံသက်ချက်ကျမရေးတိုင်းရင်းသတင်းတော်တွေကိုရှုစားနားဆင်ကြရပါမယ်။အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်ကတင်ပြပါဦးမယ
်။ကားစားရှစ်ပွဲဖြစ်ပွားလာစေတဲ့2023အောက်တိုဘာ9ရက်အစ္စရေးကိုဝင်ရောက်တိုက်ခိုက်မှုအတွက်စီစဉ်ညွှန်ကြားသူဟမတ်ခေါင်းဆောင်ယာယာစင်ဝါကိုတပ်ဖြတ်နိုင်ပြီလို့အောက်တိုဘာ19ရက်ကျတဲ့ပြည်နယ်မှာအစ္စရေးကကြေညာပါတယ်။ဟမတ်ခေါင်းဆောင်စင်ဝါရှိတဲ့နေရာကိုအသေးချာမသိသေးတဲ့အစ္စရေးတပ်တွေဟာဂါဇာတောင်ပိုင်းကအဆောက်အဦတစ်ခုကိုပိတ်ခတ်ရတာနဲ့သူ့နဲ့နောက်စစ်သွေးကြွာ2ဦးကိုတွေ့ခဲ့ရတာဖြစ်ပါတယ်။အစပိုင်းမှာအသက်62နှစ်အရွယ်တေဆုံးသူဟာစင်ဝါဟုတ်မဟုတ်မသိခဲ့ပေမဲ့ DNA နဲ့သွားမှတ်တမ်းအပါအဝင်စုံစမ်းစစ်ဆေးမှုတွေနိုင်တော်ကြလုပ်ခဲ့ပြီးမှအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ယာယာစင်ဝါဟာလူအစုလိုက်တေဆုံးခဲ့တဲ့အောက်တိုဘာ9ရက်တိုက်ခိုက်မှုအတွက်တာဝန်ရှိသူဖြစ်ကြောင်းအစ္စရေးနိုင်ငံခြားရေးဝန်ကြီးအစ္စရေးကတ်ကကြေညာချက်ထုတ်ပြန်ပါတယ်။အခုလူသူကိုတုတ်တန်နိုင်တာကြောင့်အဖမ်းခံရတဲ့ရဇာကန်တွေအ мян ပြန်ပြီးလွတ်လာနိုင်တယ်လို့ဟာမတ်စ်နဲ့အီရန်တို့ရဲ့ထိန်းချုပ်မှုကင်းတဲ့ဂါဇာဒေသဖြစ်နေပြောင်းလဲလာနိုင်တယ်လို့လည်းပြောပါတယ်။ဒါပေမဲ့စင်ဝါတေဆုံးမှုကြောင့်ဘာတွေဖြစ်လာနိုင်လဲဆိုတော့အခုထိမသိနိုင်သေးပါဘူး။တနည်းကြောကြာလာပြီဖြစ်တဲ့ဂါဇာစစ်ပွဲအဖြစ်အပျက်ရရှင်းနှွှင်းမှုတွေကရှင်းမတိုးနောက်မဆုတ်ဖြစ်သလိုဟမတ်စ်ဘက်ကရောအစ္စရေးဘက်ကရောနောက်ထပ်ဘာမှထပ်လုပ်တာမရှိသေးပါဘူး။ယူကရိန်းကိုရုရှားကျူးကျော်မှုအဆုံးသတ်ဖို့နဲ့နောက်ထပ်ကျူးကျော်မှုတွေထပ်ပြီးတော့မလုံနိုင်အောင်ကာကွယ်နိုင်ဖို့အတွက်အရေးပါတဲ့အချက်တွေကဥရောပနိုင်ငံတွေငြင်းညွတ်မှုရှိဖို့ရုရှားကိုဖိအားပေးမှုနဲ့ယူကရိန်းရဲ့အင်အားခိုင်မအောင်လုပ်ဖို့ဖြစ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကပြောပါတယ်။ဒါမှရုရှားဟာသူအနိုင်မယူနိုင်မှုဆိုတာကိုမြန်လာပြည်တန်တမန်ရေးနဲ့ပဲဖြစ်ရှင်းဖို့လှုပ်လာမှာဖြစ်ပြီးဒီလိုအခြေအနေမျိုးဖန်တီးနိုင်မှသာဒီစစ်ပွဲအဆုံးသတ်မှာဖြစ်ကြောင်းကျယ်စပရင်းနဲ့ဘရပ်ဆဲလ်စ်မှာကျင်းပတဲ့ EU ဥရောပသမ္မတခေါင်းဆောင်တွေနဲ့ NATO မဟာမိတ်အဖွဲ့ကာကွယ်ဝင်ကြီးများတွေ့ဆုံတဲ့အစည်းအဝေးမှာယူကရိန်းသမ္မတကတင်ပြခဲ့တာဖြစ်ပါတယ်။သူကဗိုလ်တပုနဲ့ကလည်းသူ့လွှတ်တော်မှာရုရှားရဲ့32လကျဝင်ရောက်ကျူးကျော်မှုအဆုံးသတ်ရေးအတွက်သူချထားတဲ့အစီအစဉ်ကိုတင်ပြခဲ့တာပါ။ဒီတင်ပြချက်ထဲမှာယူကရိန်းကို NATO အဖွဲ့ရဲ့ပါရေးချင်းချက်မရှိထောက်ခံကြဖို့ပါပါတယ်။ NATO တွင်းမှုချုပ် Mark Rutte ကတော့ Ukraine ကို NATO အဖွဲ့ဝင်ဖြစ်လက်ခံရမှာသေချာတယ်လို့တင့်တော်တဲ့အချိန်ကိုစောင့်ရမှာဖြစ်ကြောင်းအခုစစ်ပွဲဖြစ်ပွားနေချိန်မျိုးမှာတော့ NATO ဖွဲ့တွေလက်ခံလို့မရသေးဘူးလို့ပြောပါတယ်။ဒါပေမဲ့ဘယ်ချိန်မှလက်ခံမယ်ဆိုတာကိုတော့ထုတ်မပြောပါဘူး။ Ukraine ကို Russia တိုက်ခိုက်မှုအတွင်းအစုလိုက်တေဆုံးစေတဲ့ drone တွေကို design ဆွဲတာတိဆောက်တာနဲ့တင်ပို့ပေးတဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့တရုတ်နဲ့ရုရှားကုမ္ပဏီကိုပြစ်မှတ်ထားပြီးအမေရိကန်ဆိုရကအရေးယူလိုက်ကြောင်းကျစ်ပရင်းနေမှာကြေညာပါတယ်။အရေးယူခံရတဲ့တရုတ်ကုမ္ပဏီကြီးနှစ်ခုကရှီမန်လင်းဘတ်လေကြောင်းဆိုင်ရာအင်ဂျင်ကုမ္ပဏီလစ်မတက်နဲ့ Red Plus စက်မှုလုပ်ငန်းကုမ္ပဏီလစ်မတက်တို့ဖြစ်ပါတယ်။ရုရှားရဲ့ TSK Vector ကုမ္ပဏီနဲ့အဲ့ဒီကုမ္ပဏီရဲ့ညှဉ်းချုပ်တို့အပေါ်မှာလည်းတန်ခတ်အရေးယူတာပါ။ဒီကုမ္ပဏီတွေဟာရုရှားရဲ့ Great Player တာဝတ်ဖြစ် drone အမျိုးအစားတီထွင်ရမှာရောဒီ drone တွေကိုတရုတ်နိုင်ငံမှာထုတ်လုပ်ပြီးရုရှားကိုတည့်တင်ဖို့မှုတွေမှာပါပါဝင်ပတ်သက်မှုရှိနေတယ်လို့အကြီးအကဲအရှိသူကပြောပါတယ်။ဂါဘီယာဒရုန်းကိုတရုတ်ကရုရှားကာကွယ်ဌာနတွေနဲ့ပူးပေါင်းပြီးဒီဇိုင်းဆွဲပုံစံထုတ်ပြီးထုတ်လုပ်ခဲ့တာဖြစ်ပြီးဒီဒရုန်းတွေကိုယူကရိန်းစစ်ပွဲမှာအရေးပါတဲ့အခြေခံဆောက်ကူဖြည့်ဆည်းရမှာတုံးခဲ့တာကြောင့်လူစုလိုက်တည်ဆုံးခဲ့ရတာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကြေညာချက်မှာဖော်ပြပါတယ်။ရုရှားရဲ့လက်နက်ထုတ်လွှင့်ရမှာတုံးတဲ့နည်းပညာနဲ့အစိပ်ပိုင်းထုတ်လုပ်မှုတွေနောက်ထပ်ပါဝင်သူတွေကိုဆက်လက်စောင့်ကြည့်ပြီးအရေးယူမှာဖြစ်ကြောင်းလည်းပြောပါတယ
်။ UA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
ဒီ American တန်ကတောက်ကြမနေခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံကနေမကြာသေးခင်ကမှနေဆက်ကျော်ဖြတ်ပြီးဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့ရိုဟင်ဂျာ4000ကျော်ရှိလာတာအတွက်ထူးစိတ်ပူကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးအကြံပေးတိုဟစ်ဟူစိန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကိုဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာအသံမကြီးဦးကျော်စိုးမိုးဗုဒ္ဓဟူးနေ့လာရောက်စဉ်မစ္စတာဟူစိန်ကပြောတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးရုံးကသတင်းထုတ်ပြန်တာပါ။နှစ်ဖက်တွေ့ဆုံရမှာမြန်မာနိုင်ငံကရောက်လာတဲ့ရိုဟင်ဂျာတွေလုံခြုံစိတ်ချစွာနေရပြန်နိုင်ရေးအမြန်လုပ်ဖို့တိုက်တွန်းခဲ့တယ်လို့တည်ငြိမ်ရေးနဲ့ငြိမ်းချမ်းရဖို့အရေးကြီးကြောင်းပြောကြတယ်လို့ဖော်ပြပါတယ်။ဒေသရင်းတည်ငြိမ်ရေးဟာနှစ်နိုင်ငံစလုံးအတွက်အရေးပါတယ်လို့လက်ရှိကျုံးနေရတဲ့လူသားစာနာမှုပြဿနာဖြေရှင်းရေးတိုးပြီးလှုပ်ဆောင်ဖို့လည်းတောင်းဆိုတဲ့အပြင်သက်ဆိုင်ရာဖွဲ့စည်းတွေနဲ့အပြည့်အစုံဆောင်ဆွေးနွေးဖြေရှင်းနိုင်မယ်လို့ညွှန်းလင်းကြောင်းလည်းပြောခဲ့တာပါ။ဒါအပြင်ဒီဒုက္ခတွေအများပြားရောက်လာတာနဲ့အတူလူကုန်ကူးမှုတိုးလာတာအပါအဝင်နေဆက်လုံခြုံရေးဘက်ထိခိုက်လာတာအတွက်စိုးရင်ကြောင့်ပြောကြခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဝန်ကြီးချုပ်ဟောင်းရှိတ်ဟာရှင်နာနဲ့သူ့ရဲ့အနီးကပ်လက်ထောက်တွေအပါအဝင်45ဦးကိုဘင်္ဂလားဒေ့ရှ်အထူးတရားရုံးကအောက်တိုဘာ18ရက်နေ့မှာဖမ်းဝရမ်းတွေထုတ်ပြန်လိုက်ပါတယ်။ဇူလိုင်နဲ့ဩဂတ်စ်လတွင်ကျောင်းသားတွေဥဆောင်တဲ့လူမှုဆန္ဒပြမှုတွေအတွင်းလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ယာစွန့်မှုတွေကျူးလွန်တာဆွဲချက်တင်ခဲ့တာဖြစ်ကြောင်းအဆိုအရှင်နဲ့ဆူတန်မော်မုတ်ကပြောပါတယ်။လူမှုဆန္ဒပြမှုကိုအကြမ်းဖက်ဖြိုကွဲမှုတွေဖြစ်ပွားခဲ့တဲ့နောက်ဩဂတ်စ်လ5ရက်နေ့မှာဝန်ကြီးချုပ်ရှိတ်ဟာရှင်နဲ့အိန္ဒိယဘက်ကိုထွက်ပြေးခိုလုံရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရကိုဥဆောင်တဲ့ Nobel ဆုရှင်မိုဟာမက်ယူနက်စ်အစိုးရလက်အောက်ကဒက်ကာချေဆိုင်နိုင်ငံတကာယာစွန့်မှုခုံရုံးပန်ကြားမှုနှစ်ခုကိုတောင့်ပြန်နိုင်နေတဲ့အခုလိုဖန်ဝရန်ထုတ်ပြန်လိုက်တာဖြစ်ကြောင်းအစိုးရရှိတ်ကပြောပါတယ်။ဒါ့အပြင်ဒီယာစွန့်ခုံရုံးအကြီးအကဲဖြစ်တဲ့ Golan Modusa Madamda ကဒီတရားသူကြီးရဲ့ရှင်းမှောက်မှာပဲအခုလိုအမိန့်ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ရာဇဝတ်ခေါရုံးကပထမမှာဝန်ကြီးချုပ်ဟောင်းရှိတ်ဟာရှင်နန်းနဲ့ပတ်သက်တဲ့အတနာခံစားကိုသာလက်ခံခဲ့တာဖြစ်ပြီးနောက်မှသူမရဲ့အနီးကပ်လက်ထောက်တွေအပေါင်းဝင်45ဦးနဲ့ပတ်သက်တာကိုလက်ခံခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်내တုံးကသတင်းမီဒီယာတွေအနေနဲ့တက်ရှိပုံတွေကိုမပြတာဘူးတာလီဘန်တွေကပိတ်ပင်လိုက်တာကိုသတင်းအဖွဲ့အစည်းနဲ့အရက်ဖက်လွတ်လပ်ခွင့်ဆိုင်ရာအဖွဲ့အစည်းတွေကဝေဖန်လိုက်ကြပါတယ်။အာဖဂန်နစ္စတန်ကတန်ခါကန်ဒါဟာမက်ဒန်ဝါတက်ပြည်နယ်တွေမှာရှိတဲ့အစိုးရသတင်းဌာနတွေကိုအသက်ရှိတွေရဲ့ပုံတွေကိုမဖော်ပြဘူးဒီသတင်းဖတ်တဲ့မှာပဲညွှန်ကြားထားကြောင်းတာလီဘန်အရာရှိတူကပြောပါတယ်။တာလီဘန်အရေးချွင်းကျင်သူတွေကတော့တာလီဘန်တွေဟာဒေသရင်းသတင်းမီဒီယာဌာနတွေကိုပါတောက်တွစ်ဆုံးပြီးသူတို့ရဲ့ပြတ်ထန်းထားချက်ကိုပြောပြခဲ့တယ်လို့ VOA ကိုပြောပါတယ်။တာလီဘန်တွေရဲ့သူတို့ကောင်တရားပြန်ပွားရေးဝန်ကြီးဌာနပြောခွင့်ရရှီဖူအစ္စလာမ်ခိုင်ဘာကတော့ဒီကျင့်ဝတ်ဥပဒေအစ်စ်ကိုနိုင်ငံတော်ဟန်နိုင်ငံသားအားလုံးကျင့်သုံးအကောင်အထည်ဖြောဖော်ရမယ်လို့ပြောပါတယ်။တက်ရှိတွေရဲ့ရုပ်ပုံတွေကိုရိုက်ကူးတာဟာအစ္စလာမစ်ဥပဒေချိုးဖောက်ရကြတယ်ဆိုတာအများကြီးအောင်တာလီဘန်တွေကလှုပ်ဆောင်မယ်လို့လည်းပြောပါတယ်။ဒါဟာတာလီဘန်တွေရဲ့အစ္စလာမစ်ဥပဒေနဲ့ပတ်သက်ပြီးနောက်ဆုံးထုတ်ပြန်တဲ့ဥပဒေဖြစ်ပါတယ်။ဒါအပြင်မီဒီယာတွေအနေနဲ့မွတ်စလင်ဒါမတ်မှုအစ္စလာမစ်ဥပဒေအပြင်အမျိုးသမီးရပိုင်ခွင့်ဆန်ကန့်တတ်မှုတွေကိုမလေးမစားမလုပ်ဖို့လည်းဥပဒေထုတ်ပြန်ထားတာပါ။ဒီဥပဒေအတွက်ကိုချိုးဖောက်ရင်ဘလို့အေးအေးမယ်ဆိုတာကိုတော့အသေးစိတ်မထုတ်ပြန်သေးပါဘူ
း ဒေါက်ခင်မျိုးသက်ကသတင်းတွေကိုကြေညာပေးခဲ့တာပါ ရင်းနှီးတဲ့သတင်းကိုတင်ပြပြီးမှကချင်းပြည်နယ်သတင်းကိုအရင်တင်ပြကြပါမယ်ကချင်းပြည်နယ်ရှေးပိုင်းကချင်းအထုဒေသတက်မှာတိုက်ပွဲတွေဆက်လက်ပြီးပြင်းထန်နေပါတယ်ဒီတိုက်ပွဲတွေဟာကချင်းအထုဒေသဌာနချုပ်ပန်ဝါနဲ့နေကြားဆောင်တပ်အမှတ်133တရှိဟာကပိုက်တီဘက်တွေမှာဖြစ်ကြောင်းကြေရေးကအတည်ပြုပါတယ်။ရန်ကုန်ကပေးဖို့လာတဲ့လက်ရှိကချင်းပြည်နယ်ကတိုက်ပွဲအခြေအနေကိုကိုစီသူကတင်ပြထားပါတယ
်။ကချင်းပြည်နယ်အရှေ့ပိုင်းဦးစခုံတင်ရင်ရဲ့ကချင်းအထူးဒေသတစ်ချီဝင်းနဲ့ဆော့လော်မြို့တွေမှာစက်တင်ဘာလ29ရက်နေ့က KNA စတင်ထိုးစစ်ဆင်ခဲ့တာပါ။စက်တင်ဘာလ30ရက်နေ့ဒီလ2ရက်နေ့တွေမှာချီဝင်းနဲ့ဆော့လော်ကိုသိမ်းယူနိုင်ခဲ့တယ်လို့25ရက်နေ့မှာတော့ပန်ဝါမြို့နယ်ဆယ်ပိုင်ကန့်အကွာလူပီရွာကနေကြားဆောင်တက်အမှတ်133.2ကိုထပ်မံသိမ်းယူခဲ့ပါတယ်။ဒီအပိုင်းမှာတော့ပန်ဝါမြို့အနီးနဲ့နေကြားဆောင်တက်အမှတ် 133.3 အခြေပြုရာကမ်ပိုက်တီဘက်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်း KIA ပြန်ကြားရေးတောင်ကန်ဘုံမကြီးနော်ဘူးက VOA ကိုပြောပါတယ်။
လူပြည်နဲ့ပေါင်းွားတော့အဲစေးမိုင်းကျော်กว่าတာပေါ့အဲ့မှာလဲဟိုသက္ကစရဲ့အဲတာကိစ္စခါနေလဲရှိပါသေးတယ်အဲ့ဒီပတ်ဝန်းကျင်မှာတိုက်ပွဲတော့ဆက်ဖြစ်တယ်လို့တော့ပြောကြတယ်ဒီပမ်ပဒီလန်တမလဲတိုက်ပွဲတော့ဖြစ်တယ်လို့ပြောကြတယ်အဲဝေါကျုံစင်ကြိုင်အဲ့ဒီကြောမှာပါသောင်းတုံးကတော့အဲ့ဒီဝဖြုံးစင်ကြဲမှာတက်ဆွေးထားတာဖြစ်ပါတယ်။အဲ့ဘက်မှာလည်းတိုက်ပွဲဒီနေ့ကနေစဖြစ်တယ်လို့ပြောကြတယ်။အဲမိကနေချိန်နေဒီတော့ခုတတိကတော့ဘာမှမချားရသေးပါဘူးနော်။ဒီညနေထိတော့ဟုတ်ကဲ့
။ဒေတာတွင်းသတင်းမီဒီယာတို့မှာတော့ပန်ဝါမြို့နဲ့ငားမိုင်ကျော်အကွာကချန်ရင်ခူးမှာတိုက်ပွဲပြင်းထန်နေကြောင်းပန်ဝါမြို့မှာစစ်ဆောင်ပြည်သူ900လောက်ရောက်ရှိနေတယ်လို့တချို့ကတော့တရုတ်နိုင်ငံဘက်ကတင်းရှောင်တာတွေရှိကြောင်းဖော်ပြပါတယ်။ကချင်ဒေသခံဒူးကတော့ကမ်ပိုက်တီဒေသမှာတိုက်ပွဲဖြစ်ပွားတယ်လို့ကြားသိရကြောင်းနဲ့ဒီအပိုင်းမှာဦးစခုံတိန်ရင်ရဲ့ပြည်သူ့စစ်အဖွဲ့ကစစ်သားစုဆောင်တာတွေလုပ်နေကြောင်းအခုလိုပြောပါတယ
်။လဖိုင်မှာဟိုတမန်ဆောင်ဆိုကြည့်ရယ်။တမန်ဆောင်ဘက်ကတထောင်တုံးဒီဘက်ကလပြေရေဘဝမှာဒီရဲ့ကြီးရှိတာ။အဲ့နောက်တော့တိုက်ပွဲဖြစ်နေလို့ကြားရဒီနေ့အဲ့ဒီဘက်မှာရှိတဲ့ဒီဦးစခုံတိန်ရဲ့ဒေသပြည်သူ့စစ်လို့ပြောတော့ခုတော့လွန်လိုက်ဆူဆောင်ရလို့ကြာပြီးခေါဆူဆောင်တဲ့အခါမှာအကူရရှိမှုထားဦးတယ်ရှိပြီးအကောင်လုံးရှိမှုထားမယ်။ဒေသတာပဲရှိချက်အကောင်လုံးလုပ်ရမယ်ဆိုပြီးတော့သူတို့လူရှင်ရဲ့အင်အားအကြီးကျယ်လိုက်ခွင့်ရလို့ကြာတယ်သူကမပတ်သူလို့ဆို
။တချိန်တည်းမှာပဲကမ်ပိုက်တီနေဆက်ကုံသွေးစုံကရင်မောင်းနဲ့ရင်နောက်လိုက်တရာခန့်ကိုစစ်သားကောက်ယူတာတွေရှိကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်။ဦးစကုံတရင်ဦးဆောင်တဲ့ကချင်ထုရီတာတက်မှာဖီမော်ကြေးရွာအနီးမှာနေကြားဆောင်တဲ့အမှတ်1331ပန်ဝါမြို့အနီးလူပီမှာအမှတ်1332နဲ့ကမ်ပိုက်တီအနီးဝေါ်ချုံစင်ကြိုင်မှာအမှတ်1333တရှိတာဖြစ်ပါတယ်။ပန်ဝါဒေသဟာမြေရှားတပ်ထုထွက်ရှိရာဒေသဖြစ်တယ်လို့ကမ်ပိုက်တီကတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအတွက်အရေးပါတဲ့ဒေသတွေဖြစ်ပါတယ်။စစ်ကောင်စီတပ်စခန်းတွေနဲ့နေကြားဆောင်တပ်စခန်းတွေကို KIA တိုက်ခိုက်သိမ်းယူထိုးစစ်ဆင်နေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
။ကိုစီတီယူပြောပြခဲ့တာပါ။ရေပြေကြောင်ကင်းဒီဒေတာမှာရေမြုပ်ပျက်စီးသွားတဲ့လေက9000ကျော်ရှိပါတယ်။ဒီစပကင်းတွေပြန်လဲစိုက်ပျိုးဖို့အတွက်မျိုးစေ့အခက်ခဲနဲ့ငွေကြေးအခက်ခဲဖြစ်နေလို့ရင်းနေပြည်ကြားကလာအုပ်ချုပ်ရေးကောင်စီရဲ့ IEC အတွေ့အမှုနဲ့ကိုပကြားကပြောပါတယ်။ရေရှည်စားတဲ့အခါအတွက်စစ်ရှောင်းတဲ့ဒေတာဗန်တွေကတပိုင်းတစ်လိုက်စိုက်ပျိုးကြတာပါ။အခုလိုပျက်စီးခဲ့ရတာကြောင့်လာမယ့်နှစ်စားတဲ့အခါပြတ်လတ်နိုင်တယ်လို့လည်းပြောပါတယ်။ဒီကြောင်သတင်းပေးပို့ချက်ကိုမတ်အင်ဂျင်နိုင်ကပြောပြထားပါတယ်။
ပြင်းခဲ့တဲ့လကပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တဲ့ဆိုက်ကလုန်းယာဂီမုန်တိုင်းရိုက်ခတ်မှုတန်းကြောင့်ကီနီဒေတာတဝိုက်ကမြို့နယ်ခုနှစ်ခုနဲ့ဆစ်ဆောင်ပြည်သူတွေနဲ့ရွာသူရွာသားတွေပါဝင်လူဦးရေ3500ကျော်ရေဘေးတင်းခဲ့ရတာပါ။အဲ့ဒီရေဘေးတန်းကြောင့်ဆစ်ဆောင်နဲ့ဒေတာကန်တွေခိုးလုံနေထိုင်ရာကြေးရွာတွေရေလွှမ်းမှုခဲ့ပြီးနေအများပြားထိခိုက်ပျက်စီးတိုးလောင်ထားတဲ့ရိက္ခာတချို့ရေထဲမျောပါသွားတာ၊တပိုင်းတနိုင်စိုက်ထားတဲ့စပါးခင်းတွေရေအောက်ရောက်လို့ပျက်စီးကုန်တာတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။အခုလိုရေလွှမ်းမိုးဒဏ်ခံလိုက်ရပြီးစပါးခင်းတွေပြန်ဆိုင်ပြိုးနိုင်ရေးအခက်အခဲကြုံနေရတာကြောင့်ဆစ်ဆောင်တွေနဲ့ဒေသခံတွေစားနပ်ရိက္ခာအခက်အခဲဖြစ်နိုင်ပြီးလာမယ့်နှစ်ဆန်စပါးပြက်လက်မဲ့အခြေအနေကြုံရနိုင်တယ်လို့ IEC အတွေ့အမှုနှစ်ကိုပညာက VOE ကိုခုလိုပြောပါတယ်။
ဘူတူလာတော့ဗောနပြည်နယ်ထဲမှာဆက်ပြုတ်နေတဲ့ပမာဏကလည်းအကန့်တန့်ရှိတဲ့အဲ့ဒီထက်ကရထမျိုးတော့ကျွန်တော်ထွန်းနှုံးဗောနထွန်းနှုံးကြားသွားနိုင်တယ်အဲ့ဒီကြားနိုင်တဲ့အတွက်ကြောင့်မို့ကျွန်တော်စနေရီခပ်တီဒီမှာတဲချက်ဆန်စပါဇီနှုံးဗောနတော်လေးကိုမြင့်တက်သွားနိုင်တယ်ကျွန်တော်စနေရီခပ်မှာကျွန်တော်တို့စိုးရင်စရာတွေဘူတူလာတော့ဗောနဟိုစနေရီခပ်ပြတ်လတ်သွားနိုင်တဲ့အထူးဖြင့်ဆန်စပါဗောနပြတ်လတ်သွားနိုင်တဲ့အခြေအနေကိုဒီနှစ်ကုန်ပိုင်းအထူးဖြင့်ကျွန်တော်တို့နောက်နှစ်ဒီပြဿနာတွေကိုကျွန်တော်ဟိုကျောင်းနဲ့ချီရှိတယ်ဆိုပြီးတော့မှတော့အချမ်းမြေတော့ခံမှထားတာရှိပါလေ
ရေကြီးနစ်မြုပ်သွားလို့ပျက်စီးသွားတဲ့လေယာစိုက်ပျိုးရေးချမ်းမြေတွေနဲ့စပါးစိုက်ခင်းတွေပြန်လည်စိုက်ပျိုးနိုင်ဖို့ငွေကြေးအခက်အခဲမျိုးစေ့အခက်အခဲဖြစ်နေတယ်လို့ကီနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွေ့အမှုနှစ်ကိုပညာက VOE ကိုခုလိုပြောပါတယ်
ကျွန်တော်တို့အစီအမံတော်လုပ်ဆောင်ကတော့ခက်ခဲတွေကြုံနေပြီးတော့ဗောနောသူအစုတွေဗောနောလေယာဆက်ပြတာဖြစ်စေကျွန်တော်တို့ဒီဆောင်းတိနာဆက်ပြတဲ့တချို့မျိုးကောင်းမျိုးတန့်မျိုးစီကိစ္စတွေရှိမယ်နောက်ပြီးတော့မှတဘောကမျိုးဆက်ဖြစ်စေတက်မျိုးဆက်ဖြစ်စေအဲ့ဒါလိုအပ်တယ်နောက်ပြီးတော့မှအဲ့ဒီအတွက်ကျွန်တော်ထွန်ရဲ့ဖို့အတွက်ဗောတို့အားတဲ့တက်စီဗောနောမဟုတ်လဲကျွန်တော်တို့ဒီဒီဇယ်တွေဗောနောကျွန်တော် အဲ့ဒီမှာခက်ခဲတော့ရှိနေသေးတာပေါ့နော်အဲ့တော့ငွေကြေးရလိုအပ်ချက်တွေနောက်တီးနံမျိုးစေ့တွေကတော့အခုကစိတ်ခွန်မှုတော့ရှိတယ်ပေါ့
မိုးများရေကြီးပြီးရေအောက်ရောက်သွားလို့ပျက်စီးသွားတဲ့စပားကင်းဧက9000ကျော်ရှိတယ်လို့အော်တိုဘာလတရက်တုန်းက IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနဌာနမှူးကြီးခွန်မာတရားက VOE ကိုပြောခဲ့ပါတယ
်ပျက်စီးသွားတဲ့လက်ဧကဒီချေလွှမ်းမှုခါရတဲ့လက်ဧကကတော့ဧက9000ကျော်ရှိလာပြီပေါ့လေနော်အာလွယ်ကောဖက်ခိုနဲ့ဒီနာမည်ခိုဒီမော့ဆိုမိုဘက်ကျော်ပေါ့လေနော်အဲ့ဒီရဲ့လက်တွေကအကလုံးရင်မြုပ်ကုန်ပြီပေါ့လေနော်ပြန်လည်းယူလို့မရတဲ့အာမျိုးတွေတော့ဖြစ်ကုန်ပြီပေါ့လေနော်
ကင်နီဒေတာဟာစက်တင်ဘာလဒုတိယသတင်းပတ်ကစပြီးရပ်ပေါင်း20ကျော်ကြာရေကြီးမြုပ်မှုဒဏ်ခံခဲ့ရပြီးအခုချိန်ထိတချို့ကျေးရွာနဲ့ဆစ်ဆောင်စခန်းနေအိမ်တွေနေထိုင်လို့မရသေးပါဘူးစစ်ကောင်စီတပ်နဲ့ဒေတာကန်ကင်နီတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်နေတဲ့ကင်နီဒေတာဟာနေရာတိုင်းမှာလေယာရီစိုက်ပျိုးနိုင်တဲ့အခြေအနေမရှိပါဘူးနယ်မြေတည်ငြိမ်တဲ့ကျေးရွာလောက်သာရေရှည်စားနဲ့ရိတ်ခါအတွက်ဒပိုင်တနိုင်မိုးစဘာနဲ့စောင်းတီးနှံတွေစိုက်ပျိုးကြပါတယ်ရေဘေးရိုက်ခတ်မှုတန်ကြောင့်လာမယ့်နှစ်မှာစံစဘာစီနှုံမြင့်တက်မှုအခြေအနေကြုံတွေ့လာနိုင်ပြီးဒေသခံတွေဟာအကြက်တဲပုံမှုဖြစ်လာနိုင်တယ်လို့ဆိုပါရယ်အခုလိုရေဘေးကြောင့်ဒုက္ခရောက်ခဲ့တဲ့ဒေသခံတွေကိုလေယာစိုက်ပျိုးရေးအပါအဝင်ပြန်လည်ထူထောင်ရေးကူညီထောက်ပံ့မှုအခြေအနေနဲ့ပတ်သက်လို့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားမှုဦးစာနီမောင်ကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးရှင်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ခုတော့ American သမ္မတရွေးကောက်ပွဲဆက်ရသတင်းဆောင်ပါတွေကိုတင်ပြချင်ပါတယ်။တရုတ်နိုင်ငံပေါ်ထားတဲ့ American ပြည်ထောင်စုရဲ့မူဝါဒဟာ Donald Trump အစိုးရလက်ထက်ကနေ Joe Biden အစိုးရလက်ထက်ထိတသမတ်ထဲဖြစ်ပါတယ်။သမ္မတနှစ်ဦးလုံးကအမေရိကရဲ့အကြီးမားဆုံးပြိုင်ဘက်အဖြစ်တရုတ်ကိုမြင်ထားကြတာပါ။ဒါပေမဲ့သမ္မတရွေးကောက်ပွဲကာလမှာတော့ကမ်လာဟဲရစ်စန်ဒေါ်နယ်ထရမ့်နဲ့ကြားကမ္ဘာ့ရေအားကြီးတရုတ်နိုင်ငံပေါ်ချင်းကပ်ပုံအနှဲငယ်ကွဲပြားလာကြပါတယ်။အဲလိဇဘက်လီရဲ့သတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြမှာပါ
။သမ္မတလောင်းနှစ်ယောက်ဟာကိစ္စတော်တော်များများမှာကွဲပြားပေမဲ့ဒီမိုကရက်တစ်သမ္မတလောင်းကမ်လာဟဲရစ်စော်ရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကိုတရုတ်ရဲ့အန်ဒီယယ်ကိုတော့သဘောတူပါတယ်။ Robert O'Brien ကထရမ့်ဆိုရလက်ထက်ကအမျိုးသားလုံခြုံရေးအကြံပေးပါ။
I think the threat
ဆီးခေကဆိုဗီယက်ယူနီယံနဲ့ရင်ဆိုင်ခဲ့ရတဲ့ချင်းချောက်မှုတဲ့တရုတ်ရဲ့ချင်းချောက်မှုကပိုလေးနေတယ်လို့ကျွန်တော်ထင်ပါတယ်
။ American အနေနဲ့တရုတ်နဲ့ဆက်ဆံရမှာအင်အားပြရမယ်လို့ O'Brien ကပြောပါတယ်
။ Stop this military strength
ဆီးရင်အင်အားတွေမကပါဘူး။စီးပွားရေးအင်အားတန်တမန်ရေးအင်အားယဉ်ကျေးမှုအင်အားနဲ့အနုနီးနဲ့ပါဝါပြော့တွေပါဝင်ပါတယ်။ကျွန်တော်တို့ရဲ့ပြိုင်ဘက်တွေဟာဒါရီချောက်တာပေါ့
ဒီဘာရေးမှာဆိုရင်လဲထရမ့်ကဘိုင်ဒန်အစိုးရကပါတရုတ်ပြည်ကဈေးပေါ်တဲ့ပစ္စည်းတွေအပြုံလိုက်တင်သွင်းတာကိုတုံ့ပြန်ဖို့တွင်းကုန်ခွန်တွေတိုးမြင့်ခဲ့ကြပါတယ်ဒီလိုတင်သွင်းတာကြောင့်အမေရိကန်စီးပွားရေးလုပ်ငန်းတွေပြန်ဆိုင်ဖို့ခက်ခဲသွားတာပါဒါနဲ့ပတ်သက်လို့ထရမ့်က
China is going to take over all of your business
လက်စကားကြောင့်တရုတ်ကခမရတို့စီးပွားရေးအလုံးကိုသိမ်းယူသွားနိုင်ပါတယ်အကြောင်းကသူတို့မှာပစ္စည်းရှိပြီးကျွန်တော်တို့မှာမရှိလို့ပါ
တရုတ်တွင်းကုန်တွေအပေါ်အခွန်60ရာခိုင်နှုန်းအထိကောက်ဖို့ထရမ့်ကအဆိုပြုထားပြီးဟဲရစ်ကလည်းတရုတ်ပြည်နယ်ရှင်ပြိုင်နေတဲ့အကြောင်းအခုလိုပြောပါတယ
် I will make sure
ကျမတို့အနာဂတ်ကမ္ဘာကြီးမှာ AI ဉာဏ်ရည်ဓာတ်နည်းပညာနဲ့အာကာသမှာကျမတို့ကဥဆောင်နိုင်အောင်လို့လုပ်မှာပါတရုတ်မဟုတ်ဘဲအမေရိကန်ကဒီပြိုင်ဆိုင်မှုမှာနိုင်ရပါမယ
် She has supported some of the restrictions on trade
ဘိုင်ဒန်အစိုးရထောက်ခံထားတဲ့ကုန်သွယ်မှုဆိုင်ရာကန့်သတ်ချက်တချို့ကိုသူကလည်းထောက်ခံပါတယ်။ဒါပေမဲ့လည်းသူကတော့အခွန်တိုးကောက်ချင်တဲ့သူတော့မဟုတ်ပါဘူး
။ Trump ကတော့ပိုပြီးအပေးယူသဘောဆန်တယ်လို့လေးလာသူတွေကထောက်ပြပါဗျ
။ Probably my first call I'm going to call up President
ကျွန်တော်ပထမအဦးဆုံးဖုန်းခေါ်တာကတရုတ်သမားရှီကျင်းဖင်ကိုဖုန်းခေါ်တာဖြစ်ပါလိမ့်မယ်။ကျွန်တော်ပြောမှာကခင်ဗျားသဘောတူထားတဲ့အတိုင်းလုပ်ဖို့လိုပါတယ်။ American လေယာထွက်ပစ္စည်းဒေါ်လာဘီလီယံ50ဘူးခင်ဗျားဝယ်ဖို့သဘောတူထားတာပါ။ကျွန်တော်အမခံပါလဲသူဝယ်ပါလိမ့်မယ်။
နိုင်ငံသားရေးမူဝါဒမှာတော့သဘောတူတဲ့နိုင်ငံတွေနဲ့မဟာမိတ်ဖွဲ့ဖို့ကအရေးကြီးတယ်လို့ O'Brien ကပြောပါတယ်
။ There was a time when America could shoulder the burden.
ကျွန်တော်တော့အမေရိကန်ကတူးတဲ့ဝင်ကိုထမ်းနိုင်တဲ့အချိန်တွေရှိပါလေ။အခုတော့ကျွန်တော်တို့တယောက်တည်းမလုပ်နိုင်တော့ပါဘူး
။ Trump ဟာ Republican တွေလုံနေကြဖြစ်တဲ့ အင်အားကောင်းတဲ့မဟာမိတ်တိစောက်တာကနေခွဲထွက်ပြီးလုံနေတာလို့ Richard Murray လို့ကျွမ်းကျင်သူတွေကထောက်ပြပါဗျာ
Trump is just
ထရမ့်ကတော့မဟာမိတ်တွေနဲ့အစေးကတဲ့သူမဟုတ်ပဲကို့အတွက်ပါရမလဲဆိုတာကိုကြည့်တယ်သူပ
ါပြည်ထောင်ငံနဲ့ပြိုင်ဆိုင်မှုတွေလုံခြုံရေးကိစ္စတွေဟာရွေးကောက်ပွဲမဲဆွယ်စကားတွေအတွင်အချိန်တက်နေတဲ့တစ်ချိန်တည်းမှာပဲတကယ်ဆုံးရှုံးရမှာကအမေရိကန်နိုင်ငံအတွင်းနေထိုင်တဲ့အာရှအနယ်ဘွားအမေရိကန်တွေဒါမှမဟုတ်တရုတ်အနယ်ဘွားတွေဖြစ်လိမ့်မယ်လို့အမေရိကန်တချို့ကစိုးရိမ်လာပါတယ်ဒါနဲ့ပတ်သက်ပြီးထိုင်ဝမ်ကပြောင်းရွှေ့လာတဲ့ပေါမောက်ခစတီဗင်ပေက
They considerUS is facing a threat, the whole society is threat from China.
American တွေကလူအတိုင်းဝန်းတစ်ခုလုံးအနေနဲ့တရုတ်ချင်းချောင်းမှုခံနေရတယ်လို့ယူဆပါတယ်။ဒါကြောင့်ဒါကိုတုံ့ပြန်ဖို့လူအတိုင်းဝန်းတစ်ခုလုံးကလှုပ်ရမယ်လို့လည်းယူဆပါတယ်။ဥပမာတရုတ်ပြည်ကကျောင်းသားသူတွေတီတွေစက်ယုံတွေလူမျိုးပါ။ကျွန်တော်ဆိုရင်လဲထိုင်ဝမ်ကလားတရုတ်ပြည်မှကြီးကလားကိုရီးယားကလားမကွဲတာကြောင့်ကျွန်တော်ကတစိကတ်ခံရမှာပါ။
ထရမ့်ရဲ့ပြင်းပြင်းထန်ထန်ပြောဆိုမှုတွေကြောင့်ထရမ့်သာသမ္မတဖြစ်လာရင်တရုတ်စံကျင်ရေးစိတ်တွေပိုများလာမှာကိုအာရှအနယ်ဘွားအမေရိကန်တချို့ကစိုးရိမ်နေကြပေမဲ့လည်းအာရှအနယ်ဘွားအမေရိကန်ရီပပ်ဘလစ်ကန်တချို့ကတော့ထရမ့်ကစီးပွားရေးသမားတဦးအနေနဲ့အမေရိကန်အားလုံးအကျိုးရှိစေမယ့်သဘောတူညီမှုမျိုးတရုတ်နဲ့လုပ်နိုင်လိမ့်မယ်လို့လည်းညွှန်လင့်နေကြပါတယ်ခင်ဗျာ
ကိုချင်းချင်းပြောပြခဲ့တာပါဟာရီကိန်းမုန်တိုင်းနှစ်ခုတန်းကိုခံနိုင်ရတဲ့အမေရိကန်ပြည်ထောင်စုကဖလော်ရီဒါမြောက်ကလိုရိုင်းနားနဲ့ဂျော်ဂျီယာပြည်နယ်တွေမှာမုန်တိုင်းအလုံးနောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်းဆိုင်ဖြစ်ရှိနေရပါတယ်။အချိန်နှဲမှာပဲအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ကလည်းတလတောင်မလိုတော့တာမို့အဲ့ဒီပြည်နယ်တွေမှာအလုံးကိုအချိန်နဲ့ဖြစ်နေပါတယ်။မုန်တိုင်းကြောင့်အဲ့ဒီပြည်နယ်တွေမှာမဲပေးဖို့အတွက်ဘလို့ရိုက်ခိုက်မှုတွေရှိလာနိုင်မလဲဆိုတော့ကိုအမီရိုသတင်းတော့ပက်စီဝီရဂုဆွာရသတင်းပေးဖို့ထားပါတယ်။ဝရနိုင်ကပြောပြမှာပါ
ပြီးခဲ့တဲ့စက်တင်ဘာလအကုန်က Helene Hurricane မုန်တိုင်းကောပိုင်းကတိုက်ခတ်ခဲ့တဲ့ Milton Hurricane မုန်တိုင်းတန်တွေအကြီးကျယ်ခံလိုက်ရတဲ့ပြီးနေတွေမှာတော့နေရာအတော်များများမှာလျှက်စစ်မှုတွေပြန်ရအောင်လုပ်ပြီးတော့တန်တွေပေါ်မှာရှိတဲ့အပျက်စီးတွေကိုဖယ်ရှားပြီးတော့ခြေနေတွေပုံမှန်ပြန်ရအောင်ကြိုးစားနေကြပါတယ်။ American သမ္မတ Joe Biden ကတော့ Florida ပြည်နယ်ကမုန်တိုင်းတင့်ဒေသတွေကိုအခုသတင်းပတ်အစောပိုင်းမှာတွားခဲ့ပြီးတော့အားလုံးအထူးထူးစီးစီးလုံးလုံးလှုပ်ကြဖို့တိုက်တွန်းလိုက်ပါတယ်
။ Not as Democrats or Republicans, but as Americans
ဒီမိုကရေစီဒါမှမဟုတ်ရီပဘလစ်ကန်ရေမှမဟုတ်ပါဘူးအားလုံးအမေရိကန်တွေကြီးပါအကူအညီလိုအပ်တဲ့သူကူညီမဲ့သူအားလုံးအထူးထူးချင်းတွေတခုထဲမှာရှိနေကြတဲ့အမေရိကန်တွေကြီးပါပဲ
ဝန်ထမ်းပြည်နယ်ထူထောင်ရေးအကူအညီနဲ့နိုင်ငံရေးကိုတသက်စီခွဲထားဖို့ကတော့မလွယ်ပါဘူးဒေလာတွေးရှိမှုတွေရတော့ဗဟိုအစိုးရစီကနေဘေးထုတ်ကကယ်ဆယ်ရေးအကူအညီတွေရောက်လာတဲ့အခါတိုင်းမှာမဲဆန္ဒရှင်တွေကလက်ရှိအာဏာရပါတီကိုထောက်ခံလေရှိကြပြီးတော့အကူအညီတွေမရတဲ့အခါမှာတော့မထောက်ခံကြတာကိုတွေ့ရလေရှိပါတယ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းလဲဖြစ်လက်ရှိဒုသမ္မတကာမလာဟဲရစ်ကတော့သမ္မတဘိုင်ဒန်အစိုးရရဲ့မုန်တိုင်းအကူအညီပေးရေးကြိုးပမ်းမှုတွေကိုအဓိကမိမောင်းထိုးပြီးတော့ပြောကြားနေပါတယ
် I have spoken with state local officials both Republican and Democrat
တမအနေနဲ့ Republican ရောဒီမိုကရက်ရောနှစ်ဖက်လုံးကပြည်내တာဝန်ရှိသူတွေနဲ့ရောဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ပါစကားပြောခဲ့ပြီးတော့ဗဟိုအစိုးရအနေနဲ့မုန်တိုင်းပြန်လည်ထူထောင်ရေးနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းအဆင့်ဆင့်တိုင်းမှာအခုညီတွေပေးသွားမှာဖြစ်တယ်ဆိုတာကိုပြောကြားခဲ့ပါတယ
်ဒါမဲ့လည်းပြိုင်ဘက် Republican Party ရဲ့သမ္မတလောင်း Donald Trump ကတော့ပြည်ထောင်စုအစိုးရရဲ့မုန်တိုင်းအကူအညီပေးရေးတုံ့ပြန်ပုံလေးနဲ့ပတ်သက်တဲ့သတင်းမှားတွေကိုဖြန့်နေပြီးတော့ပြည်ထောင်စုဆိုရဟာ Republican နေရာတွေကိုအကူအညီတွေမပေးဘဲမုန်တိုင်းကယ်ဆယ်ရေးရန်ပုံငွေတွေကိုတရားမဝင်ရွှေပြောင်းဝင်လာတဲ့သူတွေကိုအကူအညီပေးဖို့အတွက်အသုံးပြုနေတယ်လို့ပြောနေပါတယ
် The federal government on the other hand has not done what you're supposed to be doing in particular
ဟိုဆိုရဟာတစ်ဖက်မှာလည်းသူတို့လုံးဆရာရှိတာတွေကိုဘာမှမလုပ်ဘဲနေနေပါတယ်အထူးသဖြင့်မြောက်ကယ်ရိုလိုင်းနာပြည်နယ်မှာပါသူတို့ဟာအဲ့ဒီလူတွေကိုမတရားဒုက္ခတွေခံခိုင်းနေပါတယ်
လုံးမလာမှာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်လတွေကတော့အမေရိကန်မှာဟာရီကိန်းမုန်တိုင်းတွေအဆိုးအဝါဆုံးဖြစ်ပေါ်လေရှိတာဖြစ်ပါတယ်။အနာပိုင်းဒီဘက်ကတော့ရွေးကောက်ပွဲအစည်းအဝေးတွေထဲမှာမုန်တိုင်းအရေးပေါ်ချိုးတင်ပြင်ဆင်မှုတွေကိုလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကလေးကလှုပ်လာခဲ့တာပါ။ဒါပေမဲ့အခုခါမှာတော့သူတို့ဟာသတင်းမားတွေဖျက်နေရတဲ့နဲ့ပတ်သက်ပြီးတော့လည်းရင်ဆိုင်ဖြေရှင်းနေရပါတယ်။
Well, I think that's the biggest challenge that election officials in particular are facing right now in the aftermath of these.
ရွေးကောက်ပွဲတာဝန်ရှိသူတွေအနေနဲ့အထူးသဖြင့်အခုလိုအချိန်မှာဟာရီကိန်းမုန်တိုင်းအလွန်ကာလမှာအရေးကြီးဆုံးရင်ဆိုင်ဖြစ်ရှင်းနေရတာကအဲ့ဒီသတင်းအမှားကိစ္စတွေပါ။ဒါကြောင့်လဲဆိုတော့မဲဆန္ဒရှင်တွေရဲ့မဲပေးပိုင်ခွင့်တွေ
မုံတိုင်းကြောင့်ရွေးကောက်ပွဲအပေါ်ဖြစ်လာတဲ့အကျိုးဆက်တွေနောက်မုံတိုင်းကြောင့်အခုအခါမှာမဲပေးလို့မရတော့ဘူးဆိုတာမျိုးတွေကိုလူမှုကွန်ရက်တွေပေါ်မှာပြောလာနေတာတွေကိုကျမတို့တွေ့လာပါတယ်။ဒါကြောင့်ကျမတို့အနေနဲ့မဲဆန္ဒရှင်တွေကိုယုံကြည်စိတ်ချရတဲ့သတင်းရင်းမြစ်တွေကိုတွားရောက်သတင်းယူကြဖို့တိုက်တွန်းပါတယ်
။နိုင်ငံရေးကိုခဏဘေးချိန်ပြီးတော့လက်ရှိမြေပြင်အခြေအနေမှာတော့တချို့လမ်းတွေဟာအခုချိန်ထိအသုံးပြုလို့မရသေးသလိုအဆောက်အုံတွေထိခိုက်ပျက်စီးပြီးလူတွေကလည်းသူတို့ရဲ့ဘဝတွေကိုပြန်လဲတီဆောက်ဖို့ကြိုးပမ်းနေတာကြောင့်မဲပေးတဲ့သူအရေးတော်ဟာဆင်းနိုင်ခြင်းရှိနေပါတယ်။မုံတိုင်းကြောင့်အပျက်စီးတွေဖြစ်ပေါ်ခဲ့တဲ့တချို့ပြည်နယ်တွေမှာတော့လူတွေကိုစားရိုက်ကနေမဲပေးဖို့ခွင့်ပြုထားတဲ့အစီအစဉ်တွေကိုလည်းထိခိုက်လာနိုင်ပွဲရှိနေပါတယ်။အမေရိကန်မှာပြည်နယ်အလုံးနီးပါးကကြိုတင်မဲပေးဖို့ခွင့်ပြုထားတာပါ။တဘောကဘေးအန္တရာယ်တွေကိုမင်းဆိုင်ရရင်တောင်မှပဲအာဏာပိုင်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာလူတွေကိုကြိုတင်မဲတွေပေးဖို့အတွက်ကိုတိုက်တွန်းနေကြတာဖြစ်ပါတယ်။
It gives you more dates to cast your ballot instead of being beholden to election day only. Because no one
ရွေးကောက်ပွဲနေ့ကျမှမဲပေးတာထက်မဲပေးဖို့အတွက်မဲပေးနိုင်တဲ့ရက်တွေပိုပေးထားပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့ဂျော်ဂျီယာပြည်နယ်မှာမဲပေးလို့မရအောင်တားဆီးမယ်။နောက်ထပ်မုံတိုင်းကြီးတစ်ခုပဲဖြစ်ဖြစ်ဒါမှမဟုတ်တခြားသဘောဝဘေးရနေတဲ့တစ်ခုပဲဖြစ်ဖြစ်ကျမတို့နေရာကိုထက်ရောက်လာမလားဆိုတာကိုဘယ်သူမှသိကြပါမခံမှန်းနိုင်ပါဘူး
။မုံတိုင်းတစ်ခုတန်းကိုခံလိုက်ရတဲ့ဂျော်ဂျီယာနဲ့မြောက်ကရိုလိုင်းနာပြည်နယ်တွေမှာတော့ရွေးကောက်ပွဲကအကျိန်းတွေဖြစ်နေပြီးတော့အဲ့ဒီပြည်နယ်တွေကတချို့ခရိုင်တွေမှာတော့အာဏာပိုင်တွေဟာလူတွေကိုမဲပေးလို့ရအောင်ပို့ပြီးတော့လုပ်ပေးထားပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြခဲ့တာပါ။ခုတော့အမေရိကန်ရွေးကောက်ပွဲမှာဖြစ်တဲ့အောက်တိုဘာအထိတ်တလန့်အကြောင်းတင်ပြချင်ပါလေ။သူ့သဘောကပါပါလေ။ရွေးကောက်ပွဲမကျင်းပခင်အချိန်တွေမှာထင်မှားတာတွေဖြစ်လာတတ်တဲ့ဆိုပေမဲ့အထူးသဖြင့်အမေရိကန်ရွေးကောက်ပွဲမကျင်းပခင်တလအလိုအောက်တိုဘာလမှာအထိတ်တလန့်ဖြစ်စရာတွေကိုအောက်တိုဘာဆာပရိုက်စ်လို့ခေါ်ပါလေ။ VOA ပုံပြရုပ်သံမှာမအေးတန်တော့တင်ပြထားပါလေ
။မထင်မှတ်တာတွေဖြစ်လာတဲ့ပါတယ်။အထူးသဖြင့်အမေရိကန်ရွေးကောက်ပွဲမကျင်းပခင်တလမှာပါ။အောက်တိုဘာအထိတ်တလန့်အောက်တိုဘာဆာပရိုက်စ်လို့ခေါ်ပါတယ်။ဒီသုံးလုံးကမဲဆန္ဒရှင်တွေမဲမပေးကြခင်တစ်ခုခုထဖြစ်တတ်တာကိုပြောတာပါ။ရွေးကောက်ပွဲမှာတက်ရောက်မှုရှိအောင်တမင်တကာလှုပ်ဆောင်တဲ့ကိစ္စဖြစ်နိုင်ပါတယ်။ဒါမှမဟုတ်ရှင်ပြိုင်သူတအူးဦးအားသာသွားသူ့ဘာသူထားဖြစ်တဲ့ကိစ္စလည်းဖြစ်နိုင်ပါတယ်။အမေရိကန်သမိုင်းမှာဒီလိုရွေးကောက်ပွဲမလာခင်ကပ်ပြီးတော့ဖြစ်မထားတာတွေထားဖြစ်တတ်ပါတယ်။1980သမ္မတရစ်ချတ်နီဆန်လက်ထက်မှာဒီအသုံးလုံးစပြီးတော့ခေတ်ဆားလာတာပါ။နိုင်ငံရေးငြိမ်းချမ်းရေးကဗီယက်နမ်စစ်ပွဲပေါ်မူတည်ရလို့သမ္မတကပြောလိုက်တာပါ။အချိန်မတိုင်ခင်လော့ပြောဒီလိုကျင်းလာတာဖြစ်ပါလေ။အကျိုးဆက်ကတော့သူဒီလိုပြောလိုက်လို့ရွေးကောက်ပွဲမှာသမ္မတနစ်ဆန်ဘက်ကအားသာသွားပါလိမ့်အဲဒီကစပြီးတော့အမေရိကန်ရွေးကောက်ပွဲမတိုင်ခင်မုံတိုင်းကြီးတွေဖြစ်အရှုပ်တော်ပုံဗီဒီယိုတွေထွက်အဆူရှင်ရာဈေးတွေကျမျိုးစုံကြုံခဲ့ရပါတယ
်အခုတော့အမေရိကန်ကနေဂါဇာကိုတလက်ကြည့်ကြအောင်ပါဂါဇာမှာစစ်ပွဲတွေဖြစ်လာတာတနည်းနည်းပါရှိလာတဲ့အချိန်မှာပဲတိုက်ပွဲတွေတွင်နေအိမ်ပျက်စီးဆုံးရှုံးခဲ့ရသူတွေအတွက်ဘေးကင်းရေးလုံခြုံရေးနဲ့အခြေခံလိုအပ်ချက်တွေရဖို့အတွက်လိုအပ်နေတာပါ။ဂါဇာကမ်းမြောင်မှာစစ်မဖြစ်ခင်လူဦးရေ86ရာခိုင်နှုန်းကဦးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးလူပေါင်း 1.93 လောက်ဟာအစားအသောက်နဲ့ဆေးဝါးကုသခွင့်အပြည့်အဝမရကြတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒိုရီယဂျုံးဆက်သတင်းဆောင်ပေါက်ကိုမမ်းမြတ်သိအောင်ကပြောပြပေးပါမယ်။
ဂါဇာတောင်ပိုင်းဘေးလာရီယာဒုက္ခသည်စခန်းမှာမိသားစု200လောက်ခိုးလုံနေပါတယ်။ဒီထဲမှာဂါဇာမြောက်ပိုင်းကလာပြီးတော့ခိုးလုံနေတဲ့ဆာဟာရုမိသားစုလည်းပါပါတယ်။ပလတ်စတစ်စရီနဲ့မိုးထားတဲ့ဒီစခန်းတွေကတဲမှာမိသားစု9ယောက်နေထိုင်ရတာပ
ါ။
ဒီမှာရေမရမီမရတခြားလူတွေပစ္စည်းတွေလည်းမရပါဘူး။နေတိုင်းလောက်ရတာကတော့တောက်ရေရှာရတာပါ။ရေရရင်ကလေးတွေကိုမျက်နှာတစ်ပေးရတယ်၊သပင်ဖိပေးရတယ်၊ကျမတို့တယောက်စီတိုင်းကိုစီတာဝန်ခွဲပြီးတော့လုပ်ရပါတယ်
။ဒီနေ့အတွက်တော့အသက်73နှစ်အရွယ်ပါနာဆာဟာရေခတ်ဖို့လှည့်ကြပါတယ်။စစ်ပွဲတွေအတွင်းမှာသူတို့နေဆုံးရှုံးခဲ့ပြီးတဲ့နောက်သူတို့ဒုက္ခသည်စခန်းမှာနေရပါတယ်။သူကပုံမှန်ချီနီတွေကိုတောင်းတတယ်လို့ပြောပါတယ်။ပြန်စီသွားတဲ့အိမ်ကိုလည်းပြန်ဆောက်ခြင်းနဲ့အိမ်ဆောက်ပြီးတော့ကိုယ့်နေရာကိုပြင်နေခြင်းနဲ့ကျောင်းဝတရေချင်းတွေဆရာဆရာမတွေကိုလည်းတွေ့ခြင်းနဲ့ကျောင်းပြန်တက်ခြင်းနဲ့လို့သူကပြောပါတယ်။ဘာနာရဲ့မိဘတွေကဆောက်လို့ရလူသားတွေပါစစ်ပွဲတွေကြားသူတို့နေရာပြောင်းနေတာ၄နေရာရှိပါပြီ။ဆောင်းရသည့်အေးဒဏ်ခံနိုင်တဲ့နေရာတစ်ခုပြင်ဆင်ဆောက်ခြင်းပေမဲ့အလုံးမရှိတာကြောင့်ဝင်ငွေလည်းမရှိဘူးလို့ပြောပါတယ်။
အလုရဘူကဒီမှာရှိတဲ့လူတွေနဲ့ရင်းနှီးဖို့ကလည်းလူသေးတယ်စစ်ပွဲတွေကြအလုကရှာမရတဏှာပြီးတဏှာရွှေ့နေရတော့ဂါဇာကလာရာချင်းအတူတူကျွန်တော်တို့ကဒီမှာလူစိမ့်တွေလိုဖြစ်နေတယ
်သူစနီးကရှုံမီးဖို့နဲ့ပေါင်မုံဖုတ်ရောင်းပြီးတော့ဝင်ငွေရှာပါတယ်စကန်နီယာတခြားအမျိုးသမီးတွေနဲ့စကားစမိပြောဖြစ်တဲ့အခါမှာလေစစ်ပွဲအကြောင်းနဲ့ရောက်လာတော့မယ့်အဆောင်ရသည့်အီးတန်ကိုဘယ်လိုရင်ဆိုင်ကြမလဲဆိုတာတွေကိုပဲပြောကြပါတယ
်
ဘုံတွေကနေရာတိုင်းကျနေတာလူတွေအဲ့ဒီနေရာမှာရှိရှိမရှိရှိချကျင်တဲ့နေရာချတာပါပဲဈေးလည်းမရှောင်ကြောင်းလည်းမရှောင်နေရာတိုင်းပါပဲမိုးရွာမှာဆိုရင်တို့စောင်းအတွက်လည်းအဆင်သင့်မဖြစ်သေးပါဘူ
းအစ္စရေးကတော့ဟာမတ်စကြံဖက်တွေကိုတိုက်ထုတ်သွားမှာဖြစ်တယ်လို့ဖမ်းဆီးခံတစားခံတွေအကုန်လွတ်တဲ့အထိဆက်တိုက်မယ်လို့ပြောဆိုနေတာပါ။တစ်ဖက်မှာလည်းအီရန်ကျောတော်နောက်ခံပေးထားတဲ့လက်ဘနွန်အခြေဆိုင်ဟက်ဇ်ဘိုလာရီနဲ့အပြန်အလှန်တိုက်ခိုက်မှုတွေရှိတာကြောင့်စစ်ပောင်ကျလာမှာကိုနိုင်ငံတကာကစိုးရိမ်နေကြတယ်လို့ငင်းငိမ်းဆွေးနွေးပွဲတွေကလည်းအခုထိအောင်မြင်မှုမရသေးပါဘူးရှင်။
VOA American တိုင်းရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော် VOA မြန်မာပိုင်း Internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်း Season ကို Radio နဲ့ဖမ်းယူနိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA မနက်ခင်းရုပ်သံအစီအစဉ်ကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ပတ်စဉ်အစီအစဉ်တွေတင်ဆက်ပါတော့မယ်။ကျမ်းမာရေးကြောင့်မတင်ပြပြီမှာဥအောင်ခင်ရဲ့မြမရေးသုံးသပ်ချက်နဲ့စာကြင်ပါတယ်။တရုတ်မြန်မာနယ်စပ်ဒေသတွေကိုလွှမ်းမိုးနိုင်ဖို့အတွက်မြန်မာနဲ့တရုတ်တို့ကြိုးပမ်းလာတာရာစုနှစ်နဲ့ချိန်နေခဲ့ပါပြီ။အခုတတိလက်လွှမ်းမိုးဖို့ကြိုးစားနေစေဖြစ်တဲ့အကြောင်းဥအောင်ခင်ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ။
မြမသမိုင်းမှာတပြည်လုံးအတိုင်းအတာနဲ့ပြောင်းလဲသွားတဲ့ဖြစ်ရပ်တွေဟာတရုတ်ပြည်မှာမြစ်ပြခံလေးရှိပါတယ်။နှစ်ပေါင်း400ကျော်ကြာခဲ့တဲ့ဗကံခေတ်ဟာမွန်ဂိုတရုတ်တို့ကြောင့်ပျက်စီးသွားရပါတယ်။ချက်ခုနေရာစီမှာအာဏာရတဲ့မန်ချူချင်းမင်းဟာပြီးမှနဲ့အလံဝိတဲ့အစွန်အဖျားဒေသတွေကိုမချုပ်ကင်နိုင်သေးတာကြောင့်ယူနန်လိုနေရာမျိုးမှာလူဆိုးတမျှစူပူထွက်ကြလာပါတယ်။မန်ချူချင်းအစိုးရရဲ့အာဏာသက်ယူနန်တီပြန့်နှံ့လာတဲ့အခါမှာတရုတ်လူဆိုးသခိုးတမျှတွေဟာမြန်မာပြည်ထဲကိုဒဇဒဇဝင်ရောက်ကုန်ကြပါတယ်။ယူနန်သားသခိုးတမျှတွေအေယာဝတီမြေအရှိဘက်မြေပြန့်ပိုင်းအထိဝင်ရောက်တောင်းချမ်းကြပြီမလဲ။ဗမာမင်းကဟန်တားနိုင်စွာမရှိပါဘူး။ယူနန်သားလူဆိုးတွေတောင်းချမ်းတာကြောင့်တပြည်လုံးတုန်လှုပ်ချုံချားပြီးစာနာရိတ်ခါရှားပါလာပါတယ်။ဒါပေမဲ့ယူနန်ကိုစစ်သူကြီးဝူဆန်ကွေ့အုပ်ချုပ်တဲ့အခါမှာစကိုင်းမှာကိုလုံးနေတဲ့တရုတ်မင်းကိုဖမ်းဖို့တရုတ်တပ်ကြီးဆေလွတ်တဲ့အတွက်ယုံလီမင်းကိုတရုတ်လက်ထက်ပြန်အပ်လိုက်ရပါတယ်။ဒီပြည့်ရဟာဗမာတွေကိုတုံလှုပ်ချောက်ချားသွားစေတယ်လို့ဆိုပါတယ်။တရုတ်ပြည်ကိုထိကိုက်နစ်နာစေမယ်လို့ယူဆရင်တရုတ်အစိုးရဟာမြန်မာပြည်ထဲဝင်ရောက်ဆွတ်ဖက်ဖို့ဝင်မလေးတာကိုစစ်သူကြီးဝူဆန်ကွေ့ကလက်တွေပြလိုက်တာဖြစ်ပါတယ်အဲ့ဒီအချိန်ကစပြီးနောက်နှစ်ပေါင်း100လောက်ဗမာနဲ့တရုတ်အကြငိမ့်ချန်နေပါတယ်ယူနန်မှာမန်ချူးချင်းအစိုးရအဟောက်နေတာမို့ဗမာယူနန်နယ်စပ်ဒေသကိုပါစိုးမိုးနိုင်တဲ့အတွက်ဆက်ကွန်နီရာစုမှာရှမ်းစော်ဘွားအချို့ တရုတ်ရဲ့လက်စားကံဖြစ်လာပါတယ်။ယူနန်ရဲ့အထက်ဗမာပြည်အကြားကုန်းသွယ်မှုများပြားလာလို့ရှမ်းစော်ဘွားအုပ်ချုပ်တဲ့ဗမော်ကိုပွဲရုံမျိုးတော်အဖြစ်ဗဟုပြုပြီးကူးတန်းရောင်းဝယ်ကြပါတယ်။ဆက်ရှိရာစုဟာမန်ချူးကျင်တကူဩဇာအမြင့်ဆုံးကာလဖြစ်လို့ကိုကန်ဒေတာအပါဝင်ရှမ်းနယ်မြေအချို့တရုတ်လက်အောက်ခံဖြစ်လာပါလေ။မန်ချူးကျင်တကူဩဇာကြီးမားတဲ့ဆက်ရှိရာစုအလယ်ပိုင်းမှာဗမာအာဏာစက်ကိုနှစ်တရာကျော်တည်ထောင်ခဲ့တဲ့ကုန်းပေါင်မင်းဆက်ထွန်းကားပါတယ်။ဒါပေမဲ့ကုန်းပေါင်မင်းဆက်မတိုင်မီကတည်းကရှမ်းမြောက်ဒေသကိုတရုတ်ကလွှမ်းမိုးနေပြီဖြစ်ပါတယ်။အလောင်းဖျားစင်ပြူရှင်ဘိုးတော်ဖျားတို့ကဗမာအာဏာစက်ကိုပြန်လည်တည်ဆောက်ပါတယ်။စင်ပြူရှင်တက်တဲ့မှာနေဆက်ဒေသကိုဗမာကပြန်လည်ကြီးစိုးနိုင်တဲ့အတွက်တရုတ်သစ္စာကံစော်ဘွားတွေကိုရာထူးကဖယ်ရှားတာနဲ့ပတ်သက်ပြီးတရုတ်ဧကရေရှင်လုံးနဲ့ထိတ်တိုက်တွေ့လာပါတယ်။စင်ပြူရှင်လက်ထက်1965က1969အထိလက်ချိန်တိုင်တိုင်တရုတ်တပ်တွေမြန်မာပြည်ထဲကျူးကျော်တိုက်ခိုက်တာကိုဗမာကတွန်းလှန်နိုင်ခဲ့ပါတယ်။တရုတ်မြန်မာစစ်ပွဲပြီးဆုံးချိန်ကစပြီးနောက်နှစ်ပေါင်း100လောက်တရုတ်မြန်မာကုန်သွယ်ရေးထွန်းကားပါလေတရုတ်ကအလွန်တန်ဖိုးထားတဲ့ကြောက်စိမ့်ရောင်းဝယ်မှုအထူးတိုးတက်လာပါလေကုန်းပေါင်ခင်နှောင်းပိုင်းအထိဗမာဘရင်ကိုရှမ်းနယ်ကလက်ဆောင်ပဏာဆက်တာမြေဖြစ်ပါတယ်နောက်ဆုံးကုန်းပေါင်ပြည်ပေါ်မင်းနန်းဆန်နဲ့ရှင်းနှစ်ကာလမှာဗဟိုချုပ်ကင်မှုလျော့နေလာတဲ့အတွက်နေဆက်ဒေသမတည်မငြိမ်ဖြစ်လာပြီးယူနန်နဲ့ကုန်သွယ်မှုရပ်ဆိုင်းလိုက်ရပါတယ်တရုတ်ဓမြတွေ1885နိုဝင်ဘာလမှာဗမော်မျိုးကိုလူရဲဖြစ်စီတဲ့အသည့်မငြိမ်မသက်ဖြစ်လာပါတယ်။ကိုလိုနီခေတ်1894မှာမြန်မာတရုတ်နယ်ကြားစာချုပ်ချုပ်ဆိုပါတယ်။နမ်ဝန္တရီကန်ဒေတာကိုကနယ်နဲ့ချိုင်းဟွန်နယ်ကိုတရုတ်ပိုင်ပြည်အင်္ဂလိပ်အစိုးရကအသိအမှတ်ပြုလိုက်ရပါတယ်။နေဆက်တိုက်တန်မှုတွေလုပ်တဲ့အခါမှာဝဒေသမပါဘူးလို့ဆိုပါတယ်ဝဒေသအရှိတ်မှာရာစုနှစ်နဲ့ချီးပြီးနေထိုင်လာခဲ့တဲ့လာဟုလူမျိုးလဲတရုတ်လက်အောက်ရောက်သွားပါတယ်ရှမ်းနဲ့ကချင်ပြည်နယ်အုပ်ချုပ်ရေးစနစ်ကိုအင်္ဂလိပ်ကအနှဲငယ်ပြုပြင်လာကတွဲလို့ရှေးဗမာမင်းလက်ထက်ကအတိုင်းမဲ့တားပါတယ်ပြဿနာအကြီးအကျယ်ပေါ်တော့မှဝင်ရောက်ဆက်ဖက်တာမှုနေဆက်ဒေသဟာပြည်မရဲ့တိုးတက်မှုမှာပါမလာပဲအရေးကြီးခင်မှာကြံရိတ်ခဲ့ပါတယ်မြန်မာနဲ့နေဆက်လူမျိုးစုအကြားရခိုင်ကလေးကရှိခဲ့တဲ့ပြဿနာကိုကော်လိုနီအစိုးရကဖြေရှင်းဖို့မကြိုးပါနဲ့ရှောင်ကွင်းသွားခဲ့တာပါအင်္ဂလိပ်ကတပင်းသွေးခွဲတာမဟုတ်ပါဘူးတရုတ်မြန်မာနေဆက်ဒေသဆက်ဆံရေးဆိုတာယူနန်မြန်မာဆက်ဆံရေးပဲဖြစ်ပါတယ်ယူနန်မြန်မာနေဆက်တလျှောက်ကတိုင်းရင်းသားတွေကိုဗမာနဲ့တရုတ်အစိုးရအဆက်ဆက်ကကြီးစိုးဖို့အမိုက်တစ်ယောက်လုံးကိုစားခဲ့ကြပါတယ်ယူနန်မြန်မာနယ်စပ်ဒေသကတွဲရော်တွေဟာမြို့ကြီးပြကြီးတက်ကြီးတွေဖြစ်လာတဲ့အထိအင်အားကောင်းနေပါတယ်ဒီလူမျိုးစုတွေဟာမျိုးနွယ်အရယူနန်နဲ့ဆက်ဆက်နေလေတာတွေ့ရပါတယ်ဒါကြောင့်ယူနန်ကလူမျိုးစုတွေကိုလေ့လာပြီးပြည်တော်စုမြန်မာနိုင်ငံပေါ်ပေါက်ရေးကိုဆက်ဆက်စဉ်းစားကြပါတယ်ခင်ဗျာ
တမိုင်းကလေးကစားခဲ့တဲ့တရုတ်မြန်မာအရေးကိုဥအောင်ခင်သုံးသပ်ပြသွားခဲ့တာပါ။တိုင်းရင်းသတင်းတော်ကိုတင်ပြပြီးမှကျမရဲ့ကိစ္စတင်ပြချင်ပါတယ်။ဒီနေ့မိုးကြီးရေကြီးတာပုံပြီးပြင်းထန်လာတာကြောင့်အရေးပြားယောဂါတခြားကုဆတ်ယောဂါနဲ့မကုဆတ်တဲ့ယောဂါတွေကပုံပြီးဖြစ်လာနိုင်တယ်လို့ကျမရဲ့ပညာရှင်တွေကသတိပေးနေကြပါတယ်။ဒီကြောင့်မြန်မာနိုင်ငံကအရေးပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမြင့်ကမင်းများတင်ပြထားပါတယ်။
ဟုတ်ကဲ့ဒီပြားထုတ်ခုဆရာဝန်ကြီးဒေါက်တာစဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီရေကြီးရေရှမ်းမှုကပြင်းပြင်းထန်ထန်ပေါ့နော်မကြုံစဘူးလောက်အောင်ဖြစ်လာတဲ့အခါကျတော့ဒီအရေးပြားယောဂါတွေအပါအဝင်ဆရာကြီးဒီကုဆတ်ယောဂါတွေမကုဆတ်ယောဂါတွေပြင်းပြင်းထန်ထန်ဖြစ်လာမှာစဝင်ရတဲ့အတွက်ဘာကြောင့်အခုလိုဖြစ်လာမှာစဝင်ရတာလဲဘလို့ယောဂါတွေဖြစ်နိုင်တာနောက်ဘလူးချူတင်ကာကွယ်ပြီးတော့လိုအပ်တဲ့ကုသမှုတွေလုပ်တင်တာကိုအဓိကပြောမှာမို့ပါကနေစပြီးတော့ရှင်းပြခြင်းလဲဆရာရင
်ဟုတ်ကဲ့ ဟိုဟုတ်ပါတယ်ဒီရေကြီးရေချာကျွန်တော်မြန်မာပြည်မှာဟိုတနေ့ချာလောင်းနေ့ချာလောင်းဖြစ်လို့ရှိရင်ခါတိုင်းကမြေဝန်းနေမှာပဲဖြစ်တယ်ဘယ်တော့အခုချိန်ကောင်းဝေါ်ဒေတာလိုနေရာတွေမှာဖြစ်တယ်မြေကြုံစူးလောက်ဆိုကျွန်တော်လည်းဖတ်ရပါတယ်အဲ့တော့အဲ့လိုမျိုးရေကြီးရေချာဖြစ်တဲ့အခါမှာကျွန်တော်သိထားဖို့ဟာကျွန်တော်ရိုးရိုးဒီရေတွေကမြောင်းရေချောင်းရေတွေမကပဲနဲ့လူနေတဲ့နေရာတွေဝင်လာတဲ့အခါမှာဥပမာအိမ်နာလိုနေရာမျိုးကမတန့်ချင်းနဲ့ဟိုဂျီတွေဟိုအညစ်ဂျီတွေတခြားပစ္စည်းတွေစိတ်ယုံတွေအဲ့ကဓာတုတွေပစ္စည်းတွေတခြားအတုံးဆောင်တွေအားလုံးကရောပြီးတော့ကျွန်တော်ဒီရေကရိုးရိုးရေမဟုတ်ပဲနဲ့ဒီကူးဆက်ပြီးတော့ညဉ့်ညမ်းနဲ့ဟိုရေဖြစ်နေတယ်အဲ့ဒါကိုကျွန်တော်တို့အချိန်ကြာမြင့်စွာကျွန်တော်ရင်းနေချီကြတယ်တချို့ဆိုရက်သက်သမန်ချီကြတယ်ဆိုတော့အဲ့ဒါတွေကိုအချိန်မတန့်ရှင်းတဲ့ရေတွေကိုရက်သက်သမန်ချီအချိန်ကြာကြီးချီပြီးတော့တွေ့နေရတယ်ဆိုတာတစ်ချက
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီညဉ့်ညမ်းနဲ့ရေရေရှည်ကြုံရတာပြင်နောက်ထပ်ရဘလို့စုံစရာအချက်ရှိသေးလဲဆရာကြီ
းနောက်တစ်ခါတစ်ချိန်လုံးကျွန်တော်တို့ရေထဲမှာနေတော့စုံစွတ်နေတယ်โซซุ่นเลยส่วนเองถ้าตะเฉ็ดรอบต่อไปไม่ตั้งชินเนี่ยปัดวินจินผิดตัวเลยนงนี่จังเกเลยไอ้หลอมเนาะอกုံลงย่อเลยสู้ไอ้ตรงเจ็ดจองที่อเยดาโยคะเนี่ยตะชาอุเสยโยคะเนี่ยอ้าล่ะเลยสู้เอาเยซงเปล่าขึ้นมา
โอเคเสียอะแล้วอกุโลดิเยเนี่ยปัดวินจินเนญญ์หมู่เยชีสุสุหมู่ฤจองบ่เนาะบลูอเยดาเนี่ยอุเสยโยคะนี่ผิดลาไหนเนี่ยเสีย
ဟုတ်ကဲ့ကျွန်တော်တို့အရေပြားဆိုတာကိုခန္ဓာအင်္ဂါစိတ်ပိုင်းဆိုသူကအပြင်းမှာဘာပဲပြောင်းလဲပြောင်းလဲသူဟာအမြဲဟိုထိတွေ့ခြင်းကိုခံရတဲ့အတွက်သူ့မှာတော့ပြဿနာအမြဲဖြစ်လေရှိပါတယ်ဗျပထမဆုံးပြောချင်တာကတော့ကုသယောဂတွေပေါ့နော်ငကောမှာအများနေတဲ့ကုသယောဂတွေကအခုချိန်ကျတော့ပိုများလာတယ်ဒုတိယဒီဘက်တီးရီးယားဒီယောဂတွေပေါ့ကျွန်တော်တို့ဒီအိမ်နာတွေကအရေးကြီးဆိုရင် E-coli ဆိုတဲ့ bacteria ရှိတယ်။နောက်အရေးကြီးမှာအများအားဖြစ်နေကြ Staphylococcus, Streptococcus ဆိုတဲ့ဒီ bacteria တွေကြောင့်မွေးကျွတ်နာတွေထပ်ပြီးတော့ကြီးလာရင်အနာပစုတ်ကြီးတဲ့ထပ်ကြီးလာရင်ဥမာခြေထောက်တစ်ခုလုံးရောင်ရမ်းပြီးတော့သွေးစိတ်တက်တဲ့အနာတွေဒါဖြစ်လေရှိပါတယ်။နောက်ထပ်ဖြစ်တာကတော့ fungal infection လို့ခေါ်တဲ့မှုရောဂါတွေဖြစ်တယ်။သူကအချိန်လုံးစွတ်စုံနေပြီးတော့အဝတ်စားတွေရတယ်စုံနေတဲ့အခါကျတော့ဒီအမှုတွေကိုပောက်ပွားဖို့ကျွန်တော်တို့ဟိုအကောင်းဆုံးခြေနေဖြစ်တာပေါ့ဒါမို့ခြေကြားထဲမှာတဲဝဲစားတာတွေเนาะပေါင်တို့ဟိုပြင်ပါလို့နေရာတွေမှာပွေးပေါက်တာတွေအဲအဲ့လိုမျိုးတွေရတယ်ဒါအများကြီးဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီစွန့်ရတဲ့ကုသယောဂါတွေရှိသေးလားဆရာ
နောက်တစ်ခါဖြစ်လိမ့်မရှိတယ်ကျွန်တော်တို့ leptospirosis ဆိုတဲ့ bacteria ယောဂါတွေပေါ့အဲ့အကြောင်းကြီးပဲပြောကြသူ leptospirosis spiral ဆိုတဲ့ bacteria ကကျွန်တော်တို့ဒီတရိษံနေထဲမှာနေတာပေါ့နော်တရိษံရဲ့စီးထဲမှာသူကဟိုအမြဲတမ်းပါတယ်ပုံမှန်အားဖြင့်တော့လူနဲ့ထိတွေ့မှုမရှိအခုကတရိษံရဲ့ရေထဲမှာဆိုတဲ့အတွေ့အဲ့ဟိုတရိษံရဲ့အဲ့စီးထဲကပါလာတဲ့ leptospirosis ဆိုတဲ့ bacteria ရေထဲမှာရှိပြီသူကအရေးပြားနဲ့ထိတွေ့တဲ့အခါမှာစူစွနေတဲ့အရေးပြားကိုသွားဖောက်ပြီးတော့ဟိုလူရဲ့ကိုယ်ခန္ဓာလေးကိုဝင်သွားတယ်။ဝင်သွားတဲ့အခါကျရင်ကိုယ်ခန္ဓာကဒီဟိုဖျားလာတာအသားတွေဝါတာအသေးရောက်ပြီးတော့တချို့ဟိုတိတ်ဆိုးတယ်ဆိုရင်အတွင်းကလေးစားတွေပြက်စီးပြီးတော့အသက်သေဆုံးတာဖြစ်အောင်ဖြစ်နိုင်တဲ့ဟိုကုသယောဂတခုကိုလည်းကျွန်တော်တို့တတိပြည့်ဖို့လိုပါတယ်။ဒါကုသယောဂတွေအကြောင်းပထမဆုံးပြောတာပါ။
ဟုတ်ကဲ့ဆရာဒီနေရာမှာနောက်ရောဒီကုသမဟုတ်တဲ့စိုးရင်ဆရာယောဂါရှိသေးလားဆရာကြီ
းဒုတိယတစ်ခုကတော့အရေးပြားမှာဟိုအလားချက်တွေဟိုနောက်ဓာတ်မတည့်တဲ့ဟိုညောင်ရမ်းမှုတွေဟိုဟိုရားနာလိုဟာမျိုးတွေအများကြီးဖြစ်ပါတယ်ခုနပထမဆုံးပြောခဲ့သလိုပဲဒီရေကမတန့်ဘူးနောက်အညစ်ကြေးတွေရေထဲမှာပါနေတယ်ဓာတုပေဒါပစ္စည်းတွေပါနေတယ်အဲ့ဒါဆိုရင်ဟိုဖြစ်တဲ့ထိတဲ့ဥစ္စာပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တုံ့ပြန်မှုရများတဲ့ဟိုညာနာတွေနောက်အလားချစ်တွေအဲ့ဒါတွေကအများဆုံးဖြစ်တယ်အဲ့ဒါဆိုရင်ဟိုနီးမယ်ရောင်းနေမယ်ရားတယ်ကုတ်တယ်ကုတ်တဲ့အခါကျတော့နောက်ထပ်ပိုးဝင်လာပြီးဆက်ဖြစ်တယ်အနာတွေဖြစ်တယ်ဆိုပြီးတော့ဟိုဆင့်ကဲဆင့်ကဲဟိုဖြစ်လာနိုင်တဲ့ဥစ္စာတွေဒါဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီရည်ကြီးမှုထဲသတိပြုသင့်တဲ့ယောဂါမျိုးရှိသေးလားဆရာ
နောက်တစ်ခုကတော့ငကိုရှိတယ်ညီပြားမှာငကိုရှိတယ်တချို့လူတွေကခြေထောက်တွေပါတယ်မှာအနာတွေရှိတယ် no tanya ri shi de ai kaung de ya chano lo ye dan ma de chain lo ho so ni de ka ma nu i biyo pyo biyo maturation lo kho de di ni ya ho pyo biyo di anabat de ga ho kwa thwet biyo blo pyo ma le chano lo ho ho pauk kwa de anar myo ri bo no anar myo ri a ti le phit twa nai de a la so yin su su yoe yoe le phit nai ba de ကားလေတခုမှတ်သားကြရပါဟုတ်ကဲ့ဆရာအဲ့တော့ဒီကုသမဟုတ်တဲ့ဒီယောဂမျိုးစာနောက်ထပ်သတိပြုဆရာရှိသေးတာဆရာနောက်တစ်ခါကျတော့ရေထဲမှာနေတော့ရှောက်သွားတဲ့အခါဟိုဟာနဲ့ချစ်ဒီဟာနဲ့ချစ်ဒါတွေနဲ့ဆိုရင်ကျွန်တော်တို့ဒဏ်ရာတွေပေါ့နော်ချိကိုက်ပုံးပဲ့ဒဏ်ရာတွေရတယ်ဒါအမြဲအမြဲတမ်းလို့ဖြစ်ပါတယ်ဒါဟိုဥမာဟိုတင်းငုတ်တို့ရှိတာလည်းမသိဘူးဂျမ်းရှိတာလည်းမသိဘူး ှိတယ်နောက်ပိုးထဝင်ပြီးတော့နောက်ဆက်တွဲပြည်သင်လာပြီးအဲ့ဒီကနေစသွားနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့တိုင်းသားဒေတာတွေကသတင်းတွေကိုနားဆင်ချစ်ရှုကြပါမယ်။နေကြာဆောင်တပ်ကို KIA ကသိမ်းပိုက်လိုက်တဲ့သတင်း၊ချင်းပြည်နယ် CDF ဦးစီးချုပ်တိုက်ပွဲမှာကြောက်ဆုံးတဲ့သတင်း၊စစ်ကောင်စီကာလန့်ချက်ပေါ်ခင်းနေမျိုးသားများကာကွယ်တပ် KNDF တုံ့ပြန်ချက်တဲ့တခြားသတင်းတွေကိုကြားကြအောင်ပါပါ။ FVV အဖွဲ့ကတင်ပြထားပါတယ်။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသကတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်ပန်ဝါမြို့ရဲ့မျိုးဆောင်တက်ရင်ဖြစ်တဲ့နေသားဆောင်တက်1332တက်ရင်ကို KIA ကအပိတ်သိမ်းပိုက်လိုက်ပြီဖြစ်ပါတယ်။ CDF ထန်တလန်ရဲ့စစ်ဦးစီးချုပ်ဆလိုင်းရမ်ဇယ်ထန်တလန်မျိုးသိမ်းတိုက်ပွဲထဲမှာကြဆုံခဲ့ပါတယ်။တည်င်းလွာတွေထဲမှာတော့စစ်ကောင်းဆောင်ရဲ့ငင်းချင်းကမ်းလှမ်းမှုတွေအပေါ်ခရီးနှစ်မျိုးသားများကာကွယ်ရေးတပ် KNDF ဘက်ကဘလို့မျိုးတုံ့ပြန်လိုက်ပါတယ်လဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါတရုတ်မြန်မာနယ်စပ်ကချင်ပြည်ပန်ဝါမြို့ရဲ့မြို့ဆောင်တပ်ရင်းတစ်ခုဖြစ်တဲ့နေချားဆောင်တပ်1332တပ်ရင်းကိုကချင်လွတ်လပ်ရေးတပ်မတော် KIA ကအပြစ်သတ်တင်ပိုင်လိုက်နိုင်ပြီဖြစ်ပါတယ်ကချင်အထူးဒေသတဲ့ပန်ဝါမြို့နယ်10မိုင်လောက်အကွာမှာရှိတဲ့အမှတ်1332နေချားဆောင်တပ်ဌာနချုပ်ကို KIA ကအောက်တိုဘာလ15ရက်နေ့မှာတင်ပိုင်နိုင်ခဲ့တယ်လို့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဒီစကကို KIA ကအောက်တိုဘာလ10ရက်နေ့ကစပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့လက်ရှိမှာတော့စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေဆက်တိုက်လုပ်နေလို့တရခန့်ပြည်သူတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်
။ချမ်းပြည်မြောက်ပိုင်းဒီဘောမြို့ကိုအလုံးစုံသိမ်းပိုက်ထားပြီလို့တအန်းတက်မတော် DNL ကအောက်တိုဘာလ14ရက်နေ့ကထုတ်ပြန်ပါတယ်။ဒီဘောမြို့ကို2လကျော်ကြာတိုက်ခိုက်ခဲ့ရမှာစစ်ကောင်စီရဲ့ခမာယ903ခမာယ504ခလာယ23တပ်စခန်းရဲစခန်းအပါအဝင်အစိုးရဌာနဆိုင်ရာယုံတွေကိုသိမ်းပိုက်ရရှိခဲ့တာဖြစ်ပြီးတိုက်ပွဲကာလအတွင်းလက်နက်အမျိုးမျိုးကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ဆိုပါတယ်။တေတုံရနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမှာ DNL ဘက်ကနောင်ချူမိုးကုတ်မိုးမိတ်ကြောက်မဲနဲ့ဒီဘောမြို့လူကိုအလုံးစုံထိန်းချုပ်ထားလိုက်နိုင်တာဖြစ်ပါတယ်။ဒီဘောမြို့သိမ်းတိုက်ပွဲတွေဒီသခန့်33ယောက်တည်ဆုံးခဲ့ပါတယ်
ကယင်နေပြည်ဖားဆောင်တဲ့ပေါ်လခဲကြားကစစ်ကောင်စီရဲ့ထူးချောင်းစခန်းကုန်းကိုကယင်နေမဟာမိတ်တော်လိုင်းရဲ့အင်အားစုတွေကအပိတ်သိမ်းယူလိုက်ပြီဖြစ်ပါတယ်။ဖားဆောင်တဲ့ပေါ်လခဲကြားကစစ်ကောင်စီရဲ့အင်အား30လောက်ရှိတဲ့စခန်းကုန်းကိုဖားဆောင် PDF နဲ့ကယင်နေပြည်တပ်မတော် KA drone တပ်ဖွဲ့တို့ကနေပူးပေါင်းစစ်စင်ရေးလုပ်ပြီးတော့သိမ်းယူခဲ့တာလို့ဖားဆောင် PDF စစ်ဖက်ဆိုင်ရာပြောရေးဆိုခွင့်ရှိသူကပြောပါတယ်။အောက်တိုဘာလ12ရက်နေ့မှာထူးချောင်းစခန်းကုန်းကိုအပိတ်သိမ်း
နိုင်ခဲ့တာဖြစ်ပါတယ်ထူးချောင်းစခန်းကုန်းကဘော်လခဲမြို့ရှိစစ်ပြူဟာကနေဖားဆောင်မြို့ကိုစစ်ကောင်စီစစ်ကူတပ်တွေကပို့ဆောင်နေချိန်မှာခရီးတစ်ထောင်နားကြတဲ့စစ်ရေးပြူဟာအချက်ချာကျတဲ့နေရာဖြစ်ပါတယ်
စီဒီပ်တန်တလန်စီဦးစီချိုဆလိုင်းရမ်ဇဲလ်ဟာတန်တလန်မြို့သိမ်းတိုက်ပွဲမှာကြာဆုံးခဲ့ပါတယ်အသက်30ပဲရှိသေးတဲ့ဆလိုင်းရမ်ဇဲလ်ဟာအောက်တိုဘာလ12ရက်နေ့ကတန်တလန်မြို့ NLD ရုံးအဆောက်အုံမှာခြေကုပ်ယူထားကြတဲ့စစ်ကောင်စီတပ်သားတွေကိုတိုက်ခိုက်တဲ့အချိန်မှာလက်နက်ကြီးထိမှန်ခဲ့ရာကြောင့်ရဲဘော်2ယောက်နဲ့အတူကြာဆုံးခဲ့ရတာဖြစ်ပါတယ်ဆလိုင်းရမ်ဇဲလ်ဟာဆေးရနာသိမ်းမှုမဖြစ်ပွားခင်ကတန်တလန်မြို့နယ်ကျောင်းသားများမိသားစုရဲ့ခေါင်းဆောင်ဖြစ်တယ်လို့ချင်းတက္ကသိုလ်ကျောင်းသားအဖွဲ့အစည်းတွေမှာလည်းဦးဆောင်ပါဝင်ခဲ့သူလည်းဖြစ်ပါတယ်ဆလိုင်းရမ်ဇဲလ်မှာအမျိုးသမီးနဲ့ကလေးနှစ်ယောက်ကြံရစ်ခဲ့ပြီးစီဒက်ထန်တလန်ရဲ့အကြီးကအားထားရတဲ့ခေါင်းဆောင်ကြဆုံသွားတဲ့အပေါ်တော်လိုင်းရဲဘော်ရဲဖက်တွေနဲ့ချင်းပြည်သူတွေကဝမ်းနည်းကြီးကွဲနေကြပါတယ်
ရခိုင်ပြည်တောင်ကုန်းမြို့နယ်ထဲကပေါက်အင်းရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အရတား3ယောက်ဒဏ်ရာရရှိခဲ့ပါတယ်။အောက်တိုဘာလ14ရက်နေ့ညနေမှာစစ်ကောင်စီကဂျက်ဖိုက်တာနဲ့လာရောက်ဘုံကျဲခဲ့တာဖြစ်ပြီးရွာထဲကဘုံတော်ကြီးကျောင်းနဲ့အိမ်တချို့လည်းထိမှန်ပျက်စီးခဲ့တယ်လို့တရားခဏ်တယောက်ကပြောပါတယ်။တန်းလွဲရွာမမျိုးကိုလည်းအောက်တိုဘာလ9ရက်နေ့တုန်းကစစ်တပ်ကလေကြောင်းကနေဘုံကျဲခဲ့လို့ကလေးငယ်အပါအဝင်တရားခဏ်16ယောက်ထပ်မံထိမှန်တေဆုံးခဲ့ပြီး9ယောက်တန်ရရရှိခဲ့ပါတယ်။အော်တိုဘားလာ4ရက်နေ့ကလည်းကင်းတောင်းစံပြရွာလေကျောင်းကနေပုံကျဲခံရလို့တိတက်ခံ4ယောက်တည်ဆုံးခဲ့ပါတယ်။
မွန်ပြည်နယ်မော်လမြိုင်မြို့မှာဌာနဆိုင်ရာပူပေါင်းထားတဲ့တရားမဝင်ကုန်စည်တိုက်ဖျက်ဖမ်းဆီးအဖွဲ့ကထိုင်းနိုင်ငံကနေတင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုမြို့အဝင်ဂိတ်တွေအပြင်ပွဲယုံနဲ့ဂိုဒေါင်တွေမှာအခုရက်ပိုင်းနဲ့လိုက်လံဖမ်းဆီးနေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်အခြေခံစားတောက်ကုန်လူ3ကုန်ဆေးဝါးအလှကုန်ဆုပ်လုပ်ရေး3ကုန်ပစ္စည်းတွေအပါအဝင်အထွေထွေ3ကုန်ပစ္စည်းတွေနဲ့ထိုင်းနယ်ဆက်ကနေတင်သွင်းလာတဲ့မော်တော်ယာဉ်တွေကိုပါမြို့အဝင်ဂိတ်တွေမှာဖမ်းဆီးနေတာဖြစ်ပါတယ်အဲ့ဒီဂိတ်တွေကနေအစမတန်ငွေကြေးတောင်းခံနေတာကြောင့်လေပစ္စည်းတင်သွင်းသူတွေကလုပ်ငန်းတွေရပ်နားထားကြတယ်လို့ရင်းလိုင်းပြေးဆွဲသူတွေကဆိုပါတယ်ဒီလိုခြေနေတွေကြောင့်ဒီသတွင်ကုန်ပစ္စည်းပြတ်လတ်မှုတွေပါဖြစ်ပေါ်လာနိုင်တယ်လို့ကုန်သည်တွေကပြောပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစစ်ကောင်းဆောင်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းမှုတွေအပေါ်ဂရင်းရဲ့မျိုးသားများကာကွယ်ရေးတပ် KNDF အနေနဲ့တွေးဆောင်ဆွေးနွေးဖို့မရှိဘူးလို့ဆိုပါရယ်ကျွန်မအမည်အနေတင်ဆက်ထားပါရယ်တွေးဆောင်ဆွေးနွေးတဲ့နည်းနဲ့ပဋိပက္ခတွေကိုအပြေရှားဖို့စစ်ကောင်းစီကောင်းဆောင်ကပြောဆိုနေပေမဲ့စစ်ရာဇဝေမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဆက်ပြီးကျူးလွန်နေတဲ့အတွက်တွေးဆောင်ဆွေးနွေးမှာမဟုတ်ဘူးလို့ဂရင်းရဲ့အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဥက္ကဋ္ဌခွန်ပီထူးကပြောပါရယ်
စစ်ကောင်စီကပုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးကျင့်မှုတွေလုပ်ပြီးမှကျွန်တော်တို့ကိုဖိအားပေးပြီးမှပေါ့နော်အပြစ်ခတ်ရဆယ်ရီလုပ်ဖို့စစ်ကောင်စီတောင်းဆိုလှုပ်ဆောင်နေတယ်ဆိုတာကတော့တင်ရှားတယ်ပေါ့နော်ဒီလိုလှုပ်ဆောင်နေတဲ့လောက်ရကအင်မတန်ရက်ဆက်ပြီးမှပေါ့နော်ဒီတရားနီလမမှန်ဘူးဆိုတာကိုကျွန်တော်တို့သိရှိတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့စစ်ကောင်စီအခုဖိတ်ခေါ်တဲ့ပုံမှာပေါ့နော်ဒါနံပါတ်1လက်ခံနိုင်စရာအကြောင်းမရှိဘူး
စစ်ကောင်စီကတွေးဆောင်ဆွေးနွေးတဲ့နည်းနဲ့အပြေရှားကြဖို့ပြောဆိုမှုကိုဂရင်းအမျိုးသားများကကွယ်ရေးတပ် KNDF လို့ပဲတခြားထုတ်လွှင့်ရေးအဖွဲ့အစည်းတွေကလည်းလက်မခံဘဲငြင်းဆန်နေကြတယ်လို့ခွန်ပီထူးကဆက်ပြောပါတယ်
ဒီကျွန်တော်တို့ရဲ့ညီနောင်မမိတ်အဖွဲ့အစည်းတွေအားလုံးကိုဆက်သွယ်ကြည့်လိုက်ချိန်မှာသူတို့တွေအားလုံးကလည်းကျွန်တော်တို့ရည်တည်တဲ့တပေါ်သားအတိုင်းပဲစစ်ကောင်စီဖိတ်ခေါ်တဲ့ဒီရွေးကောက်ပွဲတွေအပြစ်ခတ်ရဆဲလုပ်တဲ့စီစဉ်မျိုးကိုလက်ခံနိုင်ဖို့လာလာမရှိပါဘူးဆိုတော့ကျွန်တော်တို့ဒီမွန်ပြည်နယ်၊ကရင်ပြည်နယ်၊နော်ရှမ်းပြည်နယ်မှာရှိနေအင်အားစုတွေပါဝင်ကချင်ပြည်နယ်နဲ့ဒီချင်းရခိုင်အားလုံးပေါ့နော်စကိုင်းမကွေးမှာရှိတဲ့တပ်တွေအားလုံးအဖွဲ့အစည်းတွေအားလုံးကပေါ့နော်စစ်ကောင်စီရဲ့ဖိတ်ခေါ်မှုကိုအားလုံးကငြင်းဆန်ကြတယ
်စစ်ကောင်စီဘူချုပ်မူကြီးမင်းအောင်လိုင်ကလူချင်းတဲ့အခွင့်အရေးတွေကိုလက်နက်ကင်ပြီးတော်လန်တောင်းဆိုနေတဲ့အပေါ်လိုက်လျောသွားမှာမဟုတ်ပဲတွစ်ဆုံဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ထားပါတယ်
တနက်ကအကြမ်းဖက်နည်းနဲ့မိမိတို့လူလားချက်တွေကိုတောင်းဆိုလို့မရပဲနိုင်ငံရေးစပွားပိုင်းကိုရောက်ရှိလာပြီးညဉ့်ညစာဖြည့်ရှင်ခြင်းနည်းနဲ့သာပိဋိပက္ခတွေကိုပြည်တယ်စီမှာဖြစ်ပါတယ်ကျွန်တော်အနေနဲ့တနက်ကအကြမ်းဖက်တောင်းဆိုမှုတွေပေါ်မှာလက်လျောဖြည့်ရှင်ပေးသားမှာမဟုတ်ဘူးဆိုတာလည်းပြောချလိုပါတယ
်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA 9နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်တဲ့အောက်တိုဘာလ15ရက်နေ့မှာစစ်ကောင်စီခေါင်းဆောင်ကပြောဆိုလိုက်တာဖြစ်ပါတယ်စစ်ကောင်စီဘက်ကတွေးဆောင်ဆွေးနွေးမှုနဲ့ပြဿနာတွေကိုအပြေရှာကြဖို့ပြောဆိုနေပေမဲ့လက်ရှိအခြေအနေမှာတော့တိုင်းရင်းသားတွေကဒီဆွေးနွေးပွဲဖိတ်ခေါ်မှုကိုလက်မခံပဲ Federal Democracy အုပ်ချုပ်ရေးပေါ်ပေါက်လာတဲ့အထိဆက်ပြီးလှုပ်ဆောင်သွားမယ်လို့ခွန်ပီထူးကပြောပါတယ်
ရှင်ဒီဟာခါထန်ဒလန်ဂျာကချင်းတော်လိုင်းရဲ့တပ်ဖွဲ့တွေသိမ့်ပိုက်ထားတဲ့စစ်ရေးအရာအေးပါတဲ့တောင်ငုံတွေကိုဒီရက်ပိုင်းထဲမှာစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်လာနေပြီးချင်းတော်လိုင်းရဲ့တပ်ဖွဲ့တွေနဲ့အပြင်းထန်တိုက်ပွဲတွေဖြစ်ပွားနေပါတယ်။အဲ့ဒီဘက်ကစစ်ရေးအခြေအနေကိုတော့ကိုရောဘက်ကစူးစီးထားပါတယ်
။ဟာခါထန်ဒလန်ဂျာကချင်းတော်လိုင်းတပ်ဖွဲ့တွေဇူလိုင်လတုန်းကသိမ့်ပိုက်ထားတဲ့အော်တူတောင်၊လုံခါတောင်နဲ့စီထရီနေရာဘက်ကိုအော်တူဘာလ23ရက်နေ့ကစလို့စစ်ကောင်စီကတံပြန်ထိုးစစ်ဆင်တိုက်ခိုက်လာခဲ့တာဖြစ်ပါတယ်မီပြင်းရောဝီဟင်ကနေပါပြန်လဲထူးစစ်ဆင်လာခဲ့တာဖြစ်ပါတယ်အောက်တိုဘာလ15ရက်နေ့ကဖြစ်ပေါ်တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကဇေယောက်ကျော်တေဆုံးခဲ့တယ်လို့အခါမျိုးပြည်သူစေယုံမှလည်းတန်ရာရရှိတဲ့စစ်ကောင်စီတပ်သားအယောက်30ခန့်ရောက်ရှိခဲ့တယ်လို့ချင်းမျိုးသားတအူစင်နေပစီနဲ့ပြောဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ်
တဲ့ချင်းနေတယ်ပြတယ်ပြီးတော့ဒီကျောင်းထဲကျက်ဆိုင်ကျတယ်ကျုံးကျင်ပြစလို့ကျလို့ကတက်လာတနေ့ကောင်ကဖောက်လာတဲ့ကလေးကလည်းတစ်ချက်လေးပုံပြီးပါပဲညနေတိုင်းမှာနည်းနည်းရသွားတာပေါ့သူတို့ကျောင်းပြန်လာတယ်သူတို့ခက်ကဆေးရောက်ကြတော့ကြတယ်ခလောင်းတော့ကျွန်တော်တို့ပြရတာကအခုအခါဆေးရောက်မှတော့အာငါးသုံးဆက်ကတော့ဆေးရောက်ရောက်တယ်
စီကောင်စီတပ်ဖွဲ့ဟာဟာခါထန်ဒလန်ဂျာကိုတံပြန်စစ်စင်ရေးမစခင်ကအခါမျိုးရုံးတောင်မှာခြေဆိုင်တဲ့စစ်ဗျူဟာကုန်းထဲကိုလေကြောင်းသုံးပြီးစစ်အင်အားဖြည့်တင်ခဲ့ပါတယ်။အဲဒီနောက်အော်တိုဘာလ13ရက်နေ့မှာစစ်ကား9စီးနဲ့ဒီမြင့်လွန်ပြင်ကိုစစ်ကိုလွှတ်ပြီးသူတို့လက်လွတ်ရှုံရှုံခဲ့တဲ့စခန်းတွေကိုပြန်လည်သိမ်းပိုက်နိုင်ဖို့ကိုစစ်စင်လာခဲ့ကြတာဖြစ်ပါတယ်။စစ်ကောင်စီအနေနဲ့မြို့တော်ဟာခါကိုစစ်ပြီးထိန်းချုပ်ဖို့ထန်ဒလန်မြို့ကစစ်ရေးအရာအရေးပါတဲ့နောက်ဆုံးခံတပ်ဖြစ်ပါတယ်။ဒါကြောင့်ထန်ဒလန်မြို့ကိုလက်မလွှတ်ရရည်အတွက်ခုခံတိုက်ခိုက်နေတာဖြစ်တယ်လို့စလိုက်ထနေကပြောပါတယ
်။အရှင်ဒရက်ပါကတော့ကတလန်တို့ပြန်ဆောင်ရည်ဆိုပြီးသူတို့လုပ်နေတာပြောတာကတလန်ကတော့သူတို့ပြန်ကြံ့မှာပါလို့ဆိုတော့ကတလန်တို့ပြန်ပြလာဖို့ချိုးမနေတော့အားထားတော့တိုက်ပြင်းနေစတော့သူတို့တွေ့တော့အဲ့ဒါကတလန်တို့ပြန်ပြီးတော့မရမှာပြန်ပြီးတော့အရယူနိုင်ကိုကကျွန်တော်တို့လည်းဆက်ပြီးတော့သူတို့ကဆင်းနေရလေးရှိတယ်ဆိုတော့တချို့တော့တော့ကျွန်တော်တို့ကချုပ်လို့ရတယ်အဲကြောင့်ကတလန်ကသူတို့အတွက်ပြောတာတော့လေးကြတယ်လေထားလို့ရှိတယ်ဟုတ်ကဲ့
ဟာခါမြုတ်ကနေမိုင်20ကျော်ပဲကွာဝေးတဲ့ထန်ဒလန်မြုတ်ကိုပြန်လဲထိန်းချုပ်နိုင်ဖို့စစ်ကောင်စီကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးအောက်တိုဘာ2ပတ်အတွင်းမှာလေကြောင်းကနေအကြိမ်ပေါင်း130ကျော်ပုံကျဲတိုက်ခိုက်ခဲ့ပါတယ်။လက်ရှိမှာထန်ဒလန်မြုတ်ထဲမှာစစ်တပ်စခန်းနှစ်ခုပဲကျန်တော့ပြီးတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့အောက်တိုဘာလ12ရက်နေ့ကတော့စီတပ်ထန်ဒလန်ရဲ့စီဦးစီးချုပ်စလိုင်းရမ်ဇဲလ်ထန်ဒလန်တိုက်ပွဲမှာကြာဆုံးခဲ့ပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
ကချင်ပြည်ပန်ဝါရဲ့မြို့ဆောင်တပ်ရင်းဖြစ်တဲ့နေချမ်းဆောင်တပ်တတုံညာတုံညာနဲ့တပ်ရင်းကို KIA ကအပိသတ်သိမ်းပိုက်လိုက်နိုင်ပြီဖြစ်ပါတယ်CDF ထန်ဒလန်စီဦးစီးချုပ်ဆလိုင်းရမ်ဇဲလ်ထန်ဒလန်မြို့သိမ်းတိုက်ပွဲမှာကြာဆုံးခဲ့ပါတယ်
ဒါရှင်လည်းအခုနားဆင်နေကြတာကတော့ Netset Data ကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့facebook.com/voaburmese ဖြစ်ပါတယ
်အခုတော့သတင်းချင်းချုပ်ကိုပြောပြပါမယ်ဂါဇာစစ်ပွဲဖြစ်စေတဲ့2023အောက်တိုဘာ9ရက်အစ္စရေးကိုဝင်ရောက်တိုက်ခိုက်ရမှာစီစဉ်ညွှန်ကြားသူဟာမတ်ခေါင်းဆောင်ယာယာဆင်ဝါကိုတတ်ဖြတ်နိုင်ပြီဖြစ်ကြောင်းအောက်တိုဘာ19ရက်ကြာသပတေးမှာအစ္စရေးကကြေညာပါတယ်ဟာမတ်ခေါင်းဆောင်ဆင်ဝါရှိတဲ့နေရာကိုတိတ်ချမသိသေးတဲ့အစ္စရေးတပ်တွေဟာဂါဇာတောင်ပိုင်းကအဆောက်အဦတစ်ခုကိုပစ်ခတ်ရတာကနေသူနဲ့နောက်ဆက်သွေးကြောင်းအုပ်ကိုတွေ့ခဲ့ရတာပါအစပိုင်းမှာအသက်62နှစ်အရွယ်တည်ဆုံးသူဟာဆင်ဝါဟုတ်ဖို့မသိခဲ့ပေမဲ့ DNA နဲ့သောမှတ်တရာပါဝင်စုံစမ်းစစ်ဆေးမှုတွေဓာတ်ရီတော်ချာလောက်ခတ်ပြီးမှအတီးပြုတ်နိုင်ခဲ့တာဖြစ်ပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံကနေမကြာသေးခင်ကမှနေဆက်ကျော်ဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာခဲ့ကြတဲ့ Ranger 4000ကျော်ရှိလာတဲ့အတွက်အထူးစိတ်ပူကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်အချံပေးတော်ဟစ်ဟော်စင်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနကိုဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံတမကြီးဦးကျော်စိုးမိုးဗိုလ်တူးနဲ့လာရောက်စဉ်မစ္စတာဟူစိန်ကကြေညာခဲ့တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးသတင်းကထုတ်ပြန်ပါတယ်။ခုတော့စီစဉ်ကိုအဆုံးသတ်ပြစီခင်ဗျာဒီနေ့မနေ့စီစဉ်ထုတ်လို့ရမှုကနားလောက်ပါအခုတောက်တွင်းခဲ့တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာ bamis.voenews.com မှာလည်းအတွက်တကူဖတ်ရှုနားဆွကြည့်ရှုနိုင်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ် တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာချမ်းသာဘေးပြဒုက္ခဝေးကွာကြပြီးဆန္ဒဘုရားထပ်တူမြတ်သည့်ဖြစ်ပြီးပါစေကျွန်တော်တမောင်သားမှာ